တရားချက်ကနေမမီဆွေတို့ကောင်းပေါင်းလို့ရှင်ကျေးဇူးတော်ရှင်ပေါမကချုပ်ဆရာတော်ဘုရားကြီးဤတိလကုံတမာရီကုံပညာကုံတို့အားအယုံထားလျက်တရဏကုံသုံးပါးနှင့်တကွတိလတော်မြတ်ကိုခံယူဆောက်တည်နိုင်ရန်ဩဃာသကတော်ချုပ်ဖြင့်ညီညာဖြတ်ဖြတ်ရှ िख ိုးပူဇော်ကြပါကုန်စို့တို့တော်ကောင်းအပေါင်းလို့ရှင်ဩဃာသဩဃာသဩဃာသကာယကံဝစီကံမနောကံတပ္ပဒေါသခတိံသောအပြစ်တို့ကိုပျောက်ပါစေခြင်းအကျိုးငါပထမဒုတိယတတိယတစ်ချိန်နှစ်ချိန်သုံးချိန်မြောက်အောင်ဖရာယေရနာတရားယေရနာတန်ခါယေရနာယေရနာမြတ်သုံးပါးရူနှင့်မိဘဆရာသမားတို့အားယုတိမြတ်နုလက်ဆောင်မုံ၍ရှ िख ိုးပူဇော်ဖူးမြော်မန်လျှော့ကတော့ပါဤအရှင်ဖျား
တရှိကျမစိတ်ချမ်းသာ၍တို့ရဆန္ဒပြီးဝစီကြောင့်ကောင်းမှုမင်္ဂလာဖြစ်ပါစေရန်တို့ငါဖေယမြတ်ဆုံးယေရနာတရားမြတ်ဆုံးယေရနာသံဃာမြတ်ဆုံးယေရနာယေရနာမြတ်သုံးပါးတို့အားရှုတိမြတ်နုနဲ့ဆုံးမှု၍ရှ िख ိုးပုသောဖူမျောမန်လျော့ခရောကြသောတကိသကာရဝပနာမကုတုစေရနာဖျားဖျားတို့ချာယနေ့ခါမှစ၍သက်ရှိခြင်းကျမ်းမာခြင်းခွန်အားလပြေဝခြင်းဉာဏ်ပညာကြီးခြင်းစားရှိသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပြည်နှင့်နိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတို့၏ကျင့်တရားအကျဉ်းချုပ်ကိုကိုယ်ပွားများအထုံနိုင်ကြကုန်သည်ဖြစ်၍ဒုက္ခခတ်သိင်ချုပ်ငင်းရမှမြတ်နိဗ္ဗာန်သို့လင်းမြန်ဆောစွာကိုစီကိုငါမျက်မှောက်ပြုလည်နိုင်ကြပါစေ။အမ္ဗန္ဒီအမ္ဗန္ဒီတရဏီနတ်ဟာဣသတိလံ
ဣသတ
ိလံအမယာသာမိ
အ
မယာသာမိအနုကဟံကတဝါအန
ုကဟံကတ
ဝါဣလန္ဒီထဣ
လန္ဒ
ီထဣပန္ဒီ
ဣပန
္ဒီဒုတိယံမိဒ
ုတ
ိယံမိအမ္ပန္ဒီ
အမ္ပန
္ဒီဣဒရဏီနတ်သဟဣဒရ
ဏ
ီနတ်သဟဣသတိလံ
ဣသတ
ိလံအမယာသာမိနုကံကတဝါန
ုကံကတ
ဝါသီလန္ဒီထသ
ီလန္ဒ
ီထဣပန္ဒီဣ
ပ
န္ဒီတတိယံမိတ
တ
ိယံမိအမ္ပန္ဒီ
အမ္ပန္ဒ
ီဣတရဏီနတ်သဟဣတ
ရဏ
ီနတ်သဟဣသသီလံဣသ
သ
ီလံအမံယာသာမိအ
မံယာ
သာမိနုကံကတဝါနု
ကံကတဝါ
သီလန္ဒီထဣပန္ဒီဣပန္ဒီ
သ
ယမဝဒာမိတံဝတိထအ
ာ
မဂတိဝါစီယမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတသာ
မောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတသာမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတသာမောတတ
ဣသာမိဓမ္မန္တရဏံဣသာမိသံဃန္တရဏံဣသာမိ
ဘုရားတရဏံဣသာမိဓမ္မန္တရဏံဣသာမိသံဃန္တရဏံဣသာမိ
ဒုတိယံမိဗုဒ္ဓံတရဏံဣသာမိဒုတိယံမိဓမ္မန္တရဏံဣသာမိဒုတိယံမိသံဃန္တရဏံဣသာမိတတိယံမိဗုဒ္ဓံတရဏံဂိသာမိတတိယံမိဓမ္မံတရဏံဂိသာမိတတိယံမိသံဃံတရဏံဂိသာမိ
တတိယံမိဗုဒ္ဓံတရဏံဂိသာမိတ
တိယံမိသံဃံတရဏံဂိသာမိတရဏကမဏံပရိပုဏံ
အာမေနိဝါစီယ
Anadi pada wiramni dekha bran tamadhi ami.
Anadi pada wiramni dekha bran tamadhi ami.
Adena dana wiramni dekha bran tamadhi ami.
Adena dana wiramni dekha bran tamadhi ami.
Kami tu besa sara wiramni dekha bran tamadhi ami.
Kami tu besa.
Udawada viramni dekhavran tamadhiyami. Duramiriya misabhamada thana viramni dekhavran tamadhiyami. Idami tilam. Nibbanatha. Isayo. Odu, Tidrani, Nadha, Pinsa, Dilan, Daman, Darugan, Gadawa, Abamadi, Natambadi, Ta. Tada Nado, Nitongaya, Chalsetoni, Goza, the great Tondoya, Shisette Kuni. Pyadula San Liye, Natal Sakugu Nit, Tizimala Nasaku Yet, the Nanui Nit. Yangunani Daji Miangu Mune, Nadana Yin and Yajimu Wanyitana, Nadana Rotunga Yamway Usitana, Sabudiri Vemano, Drin Sin Jimba Biro Adi, Nadana Pusa, Yamangla, Dia, Ludo, to the mother of Kananai Napami Bamya Mutavi. Kamayu Mune, Iala Uo Mojo, Goche, I mean, Grand Royer Group, Domama Ton, the Me, Mia Buimpu, La, Mojo Tep, Mida Zuru E, Amada, Dana, Damadana, Shipshi, Hoja Ado, Damabra, Didanama. Tamara than him, but one thing as up, yeah, a bench house said, the yardy than at all. Diginia, the mother in Kanago, Shivuno the King, Shinom Yafiai, Mahagruna Gongo, I am you, God, did you perso ado? Onana Banama Adida, Gatago, Yusu, Puzo Jimpin, Sardinia. Yo gamba godi hi biya bami yang galang grondo di do gerani kirang gedo loga hidaya nato namo ma garuni gada dada yo nato winiya myazwa tadawa I chanda si bwa lola daunda kumbong kada phi Nata Nina, Jinshin of Yapayadi. Gaba Godi, he be Grigaba, a ye dread, then child of ye no lay. A bear me and ye dread ain't da, Pobia Jingha, Miss Runday Mado. Garlandly a dinchy, the Nigoa, she jado, Garlabalo. Loga he die at the Loga, eat a juicy lunga. Adi doge rani osa ade chile inga. Mida ji matami dan in the tazani sunyanihu. Jadita we ngade su alung kayeno murogo. Grondo viabji yayi dan jogo ato do muya di shivi. Kiran lechim yellow ade song leyen alone sewan goro ibe manyeno. Kadamwa dana jimpamya swa yodo mugaya shalivi. Mahagaruni gada da dewamya yenwe dagedu dana chike magaruna simsido mudo. Dada na tata winiyamya swa da dewai. Chan na si pa lula daunda kumbong kadepi. Nata mjinya tushino mjapaya a. Namo yu di byong byong mangu liyo vi, kero yu jiu shi ko jin di, အတုဘေဝတုစင်စစ်မသွေဖြစ်ပါစေတည်းဓမ္မပရထေသနာမှဓမ္မရတနှင့်ဘဝသင်္ကန်းစာပြန်ရဘုရားရဲ့ဆုံးမတွေဟာဘဝသင်္ကန်းစာရရှိဖို့အသိဉာဏ်ပေးတဲ့ဆုံးမစကားတွေသာဖြစ်တယ်။ထို့ဆုံးမစကားတွေကိုအသိဉာဏ်ဖြင့်ပဲခံယူပြီးအသိဉာဏ်နဲ့ပဲလိုက်လာကျင့်သံကျင့်ကြံကြိုးကိုအထောက်ကြအောင်။လောကမှာအသိဉာဏ်ကင်းနေမယ်ဆိုလို့ရှိရင်တော့မမမကံမသိမမမကံတွေကိုသိသည့်အတွက်ကြောင့်မာယွင်းတဲ့အနေထားတွေအတွက်ကြောင့်ဆင်းရဲဒုက္ခတွေကြုံတွေ့ကြရတာဖြစ်တဏှာကိုပြောတဲ့အခါမှာပရိစ္ဆေသောဥပ္ပမအဝိဇ္ဇာပစ္စယသင်္ခါရကိုကြည့်ပြီးတဏှာအစကမတိခြင်းကားလို့ဒီလိုဆိုကြတယ်ပေါ့မတိတာဟာပရိစ္ဆေသောဥပ္ပမတော့အစမှာထားတယ်တဏှာလည်းပြီးဆင်းရဲဒုက္ခတွေတဝဲလေးလေးနဲ့ဆင်းရဲတွင်နေကြတာဟာအမှန်မတိခြင်းကြောင့်ပဲဖြစ်တယ်အမှန်မတိတော့လုံးတင်နာနဲ့မလုံးတင်နာကိုအမှန်မသိဘူးမသိသည့်အတွက်ကြောင့်မလုံးတင်နာတွေကိုလုံးမိတယ်လုံးတင်နာကြတော့မလုံးမိဘူးလောကလူတွေရဲ့ကောင်းကျိုးဆိုးကျိုးဆိုတာဟာကောင်းကျိုးရဖို့ဆိုတာမလုံးတင်နာကိုရှောင်ခြင်းနဲ့လုံးတင်နာကိုလှုပ်ဆောင်ခြင်းဒီနှစ်ခုနဲ့သွားတာပဲဖြစ်တယ်အဲ့ဒါအမှန်မသိရင်ပြောင်းပြန်ဖြစ်သွားတယ်မလုံးတင်နာကိုလှုပ်တယ်လုံးတင်နာကြတော့မလုံးဘူးဆိုဆိုကြတွေနဲ့ကြုံတွေ့ရတယ်။မှန်သိဖို့အတွက်မြတ်စွာဘုရားကတန်တရားလဲတဲ့အခါမှာအဝိဇ္ဇာကဥဆောင်လို့တန်တရားလဲသွားတာ။ထိုတန်တရားကထွက်ပေါက်လမ်းကိုပြတဲ့အခါကျတော့တမ္မဒိဋ္ဌိအမှန်မြင်ခြင်းတမ္မသင်္ကပ္ပအမှန်တွေးတတ်ခြင်းဆိုတာဒီနှစ်ခုကိုဥဆောင်ပြီးတော့အမှန်မြင်တာမှတန်တရားဟောကလွတ်နိုင်။ဒါကြောင့်မို့အမြင်မှန်ရဖို့အမြဲတမ်းမှအရေးကြီးတယ်ဘယ်ကိစ္စမှာပဲဖြစ်ဖြစ်စီးပွားရေးကိစ္စမှာပဲဖြစ်ဖြစ်လူမှုရေးကိစ္စမှာပဲဖြစ်ဖြစ်ကိုယ့်ရဲ့ချမ်းသာရေးကိစ္စမှာပဲဖြစ်ဖြစ်အမှန်ကန်သိဖို့ဆိုတာမေတ္တာမှအရေးကြီးတယ်အမှန်သိမှဖြစ်ရှင်းနိုင်တာဟောပြဿနာတစ်ခုကိုပြဿနာလို့သိဖို့လို့လေပြဿနာကိုပြဿနာလို့သိပြီးတဲ့အခါဒီပြဿနာဘာကြောင့်ဖြစ်တယ်ဆိုတာအကြောင်းတရားကိုသိဖို့လိုတယ်အကြောင်းတရားသိပြီးတဲ့အခါမှာဒီပြဿနာရဲ့ပြင်းငိမ့်မှုကိုလည်းသိရမှာဖြစ်တယ်ပြဿနာပြင်းငိမ့်ခြင်းရဲ့နည်းလမ်းကိုလည်းသိရမှာဖြစ်တယ်အဲ့ဒါသစ္စာ၄ပါးအမှန်တရားဆိုတာဒီ၄ချက်ပဲမြတ်စွာဘုရားဟောတာပဲဖြစ်တယ်ဆင်းရဲခြင်းဆင်းရဲခြင်းရဲ့အကြောင်းဆင်းရဲမှုချုပ်ငြိမ်းခြင်းဆင်းရဲမှုချုပ်ငြိမ်းရာကိုဆက်ရောက်စေနိုင်တဲ့အကျင့်အကြောင်းတရားလို့လမ်းစဉ်လို့တော့သစ္စာ၄ပါးဆိုတာလေဒါကိုပဲပြောတာဒီတဲ့ထင်ရှားတဲ့ဥပမာနဲ့ပြောမယ်ဆိုရင်ဘုန်းကြီးတို့တွေခန္ဓာရလာတဲ့အခါမှာတိယောဂရတယ်ဟုတ်ပြီဒီယောဂဘာရောက်ရတယ်လေဒီယောဂဘာကြောင့်ဖြစ်တယ်လဲအကြောင်းရှာတယ်ယောဂဖြစ်ခြင်းအကြောင်းယောဂလည်းတွေ့တယ်ယောဂဖြစ်ခြင်းအကြောင်းကိုလည်းတွေ့တယ်အဲ့ဒီယောဂပျောက်ခင်းနေဆိုတာလည်းရှိတယ်အဲ့ဒီပျောက်ခင်းမှုရောက်သည့်ထီအောင်ဘာလို့ရမလဲဆိုတဲ့ဆေဝါဒ္ဒဆာကိုလည်းသိတယ်လို့ဆိုရင်ယောဂတစ်ခုကပျောက်သွားတာဘာကြောင့်ယောဂဖြစ်တယ်အဲ့ဒီရောဘာနဲ့ကုစားရမလဲ။ဘာနဲ့ကုစားရင်ပျောက်တယ်ဆိုတာ။ဒီအချက်၄ချက်နဲ့အလားသရံတူတဲ့တန်တရားမှမဖြေရှင်းနိုင်တဲ့ဆင်းရဲဒုက္ခတွေကိုဖြေရှင်းဖို့ရအတွက်သစ္စာ၄ပါးအမှန်တရားကိုပိုင်းခြားသိမြင်မှုတမ္မဒိဋ္ဌိမမှန်ကန်ကန်နားလည်ခြင်းမမှန်ကန်ကန်သိခြင်းဆိုတာသစ္စာ၄ပါးကိုသိခြင်းကိုဆိုလိုတာဖြစ်တယ်ပေါ့။အဲ့ဒါလို့ဒီမှအမှန်ကိုတွေ့ရှိကြမှာအမှန်သိဖို့အရေးကြီးသည့်အတွက်ကြောင့်မြတ်စွာဘုရားဟောတဲ့တရားတွေဟာအကြောင်းနဲ့အကျိုးအကောင်းနဲ့ဆိုခွဲခြားပြီးတော့အသိပညာပေးတဲ့တရားတွေသာလည်းဖြစ်တယ်မိမိတို့အနေနဲ့မ ရသော်ပြန်ဟောသမျှတရားတွေကိုတတိစွမ်းအားနဲ့မှတ်သားပြီးပညာစွမ်းအားနဲ့သိအောင်ကြိုးစားကြရတာဖြစ်တယ်။သိပြီဆိုတော့မှပြဿနာတစ်ခုကိုဖြေရှင်းလို့ရတာဖြစ်တယ်။ဒါကြောင့်မို့ပညာဟာအမှန်တမ်းအရေးကြီးတယ်ပေါ့။ပညာကိုပညာရဖို့ရတဲ့အခုလို့တရားပွဲလှုပ်တာဘာအတွက်လှုပ်တာတော့မင်းပညာရဖို့အတွက်လှုပ်တာရသော်ပြတရားဆောင်အုပ်ဒီဟောကြားတဲ့အဆုံးအမတွေကိုသင်နေဆိုတာအမှန်ကန်သိဖို့အတွက်ဖြစ်တယ်သိဖို့ရအမှန်တမ်းအရေးကြီးတယ်လို့လောကမှာသိเสียရတွေကအလွန်များပြီးတော့သိတဲ့ဉာဏ်အားကနည်းနေတတ်တယ်ပေါ့အဲ့ဒီဉာဏ်အားကိုတိုးမြင့်ပေးဖို့ရသော်ပြရဲ့အဆုံးအမတရားတော်တွေကိုသင်ယူရသင်ယူပြီးတဲ့အခါမှာသုံးသက်ဆင်ခြင်တွေးတောရမှာဖြစ်တယ်။အဲ့လိုဆင်ခြင်သုံးသက်တွေးတောပြီးသိအောင်ကြိုးစားစိတ်အားကိုစိုက်ပြီးတော့စိတ်တည်ငြိမ်မှုတွေနဲ့သွားလို့ရှိရင်အမှန်သိခြင်းဆိုတဲ့အသိပညာဟာထက်မြက်လာမှာပဲဖြစ်တယ်။လောကမှာတုတ်တူတာတုတ္တဝဋ္ဌဏီသိခြင်းတက်ခြင်းနဲ့ဆန္ဒကြောင့်လူတွေဟာသင်ယူကြတယ်သင်ယူခြင်းကျမ်းနာခြင်းကိုတုဒ္ဒလို့သင်ယူအပ်ကျမ်းနာအပ်တဲ့အချက်လက်တွေကိုတုဒ္ဒလို့ခေါ်တယ်။အဲ့ဒီတုဒ္ဒပေါ်မှာအခြေခံပြီးတော့စဉ်းစားဉာဏ်ဖြစ်ပေါ်လာတာ။သုတ်တုဒ္ဒတုဒ္ဒဝဋ္ဌဏီတုဒ္ဒဆိုတဲ့ချက်လက်တွေတိုးတက်လာတဲ့အခါမှာသုတံပညာယဝဋ္ဌဏံကိုသိတဲ့အကြောင်းအရာတွေများပြားလာပြီးဆိုရင်အသိပညာတိုးတက်လာအဲ့ဒီပညာကပညာယအထံသာဏတိအသိပညာဖြင့်နဲ့ထိပ်ပဲကိုသိချနာလဲတယ်ညာတော့အထောဒုက္ခဟောအသိပညာနဲ့သိပြီဆိုတော့မှကိုယ်စီမှာကောင်းကျိုးချမ်းသာတွေကိုရအောင်ယူနိုင်မှာဖြစ်တယ်လို့ဒီလိုအကြောင်းကျိုးဆက်ပြီးတော့ဖော်ပြထားတာဖော်ပြထားတာကြောင့်ကျမ်းနာခြင်းကအစသိအောင်လုပ်ခြင်းတုဒ္ဒရှိမှပညာရှိတယ်။တုဒ္ဒမပါပဲပညာဆိုတာမရှိဘူး။အခုလိုကျမ်းစာချင်းကြောင့်သိတဲ့ပညာတွေကိုတုဒ္ဒမယပညာလို့သူခေါ်တယ်။အဲ့ဒီတုဒ္ဒမယပညာဟာညာစွာအရေးပါတယ်ပေါ့။ဒါကြောင့်မို့တရားတစ်ပါးနဲ့ပတ်သက်ပြီးသိအောင်ကျမ်းစာကြရတယ်၊မှတ်သားကြရတယ်၊စဉ်းစားကြရတယ်လို့သူဆို။အဲ့တော့မြတ်စွာဘုရားဟောတဲ့ဓမ္မပရဒိသနာမှာဓမ္မရတရှိရှိနဲ့တရားရဲ့ရတာကိုခံစားနိုင်ပြီးတော့ကိုယ့်ဘဝမှာသင်္ကန်းစာအဖြစ်မှတ်ယူရမယ့်ချက်လေးတွေကိုမြတ်စွာဘုရားဟောကြားထားတာဖြစ်တယ်။ဒီနေ့ပိုင်း60မှာမြတ်စွာဘုရားဟောထားတဲ့ဒိသနာတော်တွေက151ဂါထာတစ်ပုဒ်ကနေစပြီးတော့ရှင်းနေပြီပြောကြရအောင်151ဂါထာမှာမြတ်စွာဘုရားပါဟောတော်ဆိုရှင်းရှင်းလေးတွေပဲစီရန်ဒီဝေရာဇရထာသူစိတ်တာသူစိတ်တာဆိုအလုံးကိုလှပဆန်းချက်အောင်ခုခေတ်လို့ပြောပါဆို decoration နေနဲ့အလှပလှုပ်ထားတယ်ရတနာတွေစီချဲထားလို့အမတမလှတဲ့ဘယင်းနေစီးတဲ့မြင်းရထားရှ िख ေကတော့မြင်းကရဲ့ယထာကိုရထာလို့ခေါ်တာပေါ့နော်ခုခေယထာဆိုလို့ရှိရင်တော့ဆက်တတ်တဲ့တန်လန်းမော်သွားတာကိုပဲလူတွေကမြင်းညားမှာဖြစ်တယ်။ဘာကြောင့်လို့ဆိုရင်မြင်းထားလို့သိမခေါ်မြင်းလဲလို့ခေါ်ကြတာဖြစ်တယ်ပေါ့နော်။သို့သောပါဠိစာပေမှာရထာလို့သုံးတယ်။အဲ့ဒီမြင်းလဲကိုပဲရထာလို့ခေါ်အဲ့တော့ခုခေတ်လို့ပြောမယ်ဆိုရင်လှလှပပအစမ်းတကျဲ decoration နေနဲ့ရတနာတွေစီချဲပြီးတမိုးကြီးမားတဲ့ဘယင်စီးတဲ့မြင်းလှဲလို့ပြောဘယင်စီးတဲ့မြင်းလှဲကြီးဟာလည်းပဲနှစ်ကြာလာတဲ့အခါမှာဟောင်းနှမ်းသွားတာပဲဒါပါကြောင့်ဘယင်စီးတဲ့မြင်းလှဲကြီးကိုကြောင်းပြုတ်ပြီးတော့ပြောနေတော့ဆိုရသဗျာကောသရမင်းကြီးရဲ့နန်းတော်ကိုကြွတဲ့အခါမှာ မြတ်စွာဘုရားသတင်းသုံးဖို့ခဏဘုရင်တွေကဘုရင်အဆက်ဆက်အသုံးပြုလာတဲ့မြင်းလဲတွေကိုစနစ်တကျသိသိထားတဲ့အဆောက်အဦအကြီးကြီးရှိတယ်အဲ့ဒီထဲမှာမြတ်စွာဘုရားထိုင်ဖို့နေရာခင်းပေးတယ်မြတ်စွာဘုရားကအဲ့ဒီမြင်းထားတွေကိုကြည့်ပြီးတော့ကောသရမင်းကြီးကိုမေးတယ်ဒီမြင်းလဲကဘသူစီးခဲ့တာတုံးဒီမြင်းလဲကဘသူစီးခဲ့တာတုံးလို့မေးတာမေးတော့ဓာတုရဲ့ဘိုးတော်ဘီရဲ့ညီစီးခဲ့တယ်ဓာတုအဖေစီးတာဓာတုလက်ထက်ကနေဆိုပြီးတော့အစင်ဆက်မှတ်သားထားတာရှိတယ်ဘုန်းကြီးတို့ဂျာမနီနိုင်ငံသွားတော့ကမင်းတို့မင်းခင်နဲ့တခစ်ထဲလောက်မှာဂျာမန်ကဂျာမနီကဘရင်ရဲ့နန်းတော်တစ်ခုနန်းတော်ဟောင်းတစ်ခုရောက်ခဲ့တယ်အဲရောက်တော့ပြလိုက်လှုပ်ထားတယ်အဲပြလိုက်တဲ့ငွေချေတနာပေးပြီးတော့ဝင်ချရတယ်ဓပုံနေလဲရှိတယ်သူစီးသွားတဲ့ယထာတွေသူအသုံးပြုသွားတဲ့ပစ္စည်းတွေသိမ့်ထားတယ်ဘုမပြေမှာတော့မင်းတို့မင်းကြီးသုံးသွားတာဆိုတော့သိမ့်မတွေ့ရအောင်နော်သိမ့်ထားတာအားနေတယ်ဘုမပြေတော့သူတို့စီမှာတေးချသိမ့်ထားတယ်ဘာတွေ့ခဲ့ရတော့ဆိုတော့အဲ့ဒီဂျာမန်ဘုရင်ကြီးစီနင်းစီနင်းသွားတဲ့ယထာရဲ့သူယထာကိုဆွဲတဲ့မြင်းရဲ့ပုံတရံရဲ့အဲ့ဒါလောက်တာယထာကတော့အစ်စ်မြင်းကတော့ပုံတရံပဲလောက်ပေးထားအဲ့ဒါကိုလည်းမှတ်တမ်းတင်ထားတယ်အဲ့ဒီမှာမှတ်တမ်းတင်ထားတယ်သူသက်ရှိထင်ရှားတော့ကသုံးသွားတဲ့ပစ္စည်းတွေကိုပြလိုက်ထဲမှာအကုန်လုံးပြပြီးတော့ထားတယ်အဲ့လိုသိမ်းထားတဲ့အရာတွေတို့ပဲကောသရမင်းကြီးရဲ့နန်းတော်မှာဒီသူ့ရဲ့ဘိုးတော်လက်ထက်ကရှိတဲ့ယထာသူ့အဖေလက်ထက်ကစီးတဲ့ယထာသူ့လက်ထက်ကျတော့မစီးဘူးအစ်စ်ပြန်လောက်တယ်အဲ့တော့အဲ့ဒီယထာ၃စင်းကိုနှိုင်းရှင်ပြီးတော့ခြေလိုက်တဲ့အခါမှာသူအဖိုးစီသွားတဲ့ယထာရဲ့တော်ဟောင်းသွားပုံပန်းတရံအစဉ်ပြေနေလည်းပဲကွယ်ပြားချာတာသူ့အဖေလက်ထက်ကယထာလည်းဟောင်းနေသူ့လက်ထက်ယထာကတော့အလုံးကိုတစ်လွင်တယ်အဲ့ဒါကိုမြတ်စွာဘုရားကတရားဘက်ကိုဆွဲပြီးတော့စဉ်းစားဉာဏ်တစ်ခုဖြစ်ပေါ်ဘူးယားဟောပြောခဲ့တာပဲဖြစ်တယ်မြန်မာနိုင်ငံမှာမင်းတို့မင်းကြီးနေခဲ့တဲ့နန်းတော်လို့ခေါ်ပါဆိုအိမ်တော်ကြီးပေါ့သူနေတဲ့နန်းတော်ကြီးကြည့်ချင်လို့ရှိရင်တကယ်မင်းတို့မင်းနေခဲ့တဲ့နန်းတော်ဟာခုရွှေနန်းတော်ကျောင်းဆိုတာသူနေခဲ့တဲ့ဟာတကအစ်စ်ပဲအဲ့ဒါနော်တီဘောမင်းနန်းတက်လာတဲ့အခါကျတော့သူကနန်းအစ်စ်ဆောက်မယ်သူ့ဖေနေပြီးတော့သူ့ဖေနိုင်ပြဆန်သွားတဲ့နန်းတော်ဘောမှာသူမနေဘူးအဲ့ဒီနန်းတော်ကြီးကိုရွှေ့ပြီးတော့ဘုန်းကြီးကျောင်းထဲမှာဆောက်လိုက်တာပုံစံမပြတ်ဆောက်ထားတာအဲ့ဒါမင်းတို့မင်းနေသွားတဲ့နန်းဆောင်ပြတ်တာအစ်စ်ပဲအဲ့ဒီမှာဒီမကောင်းကျောင်းဖို့ဆိုတာအဲ့ဒီခေတ်ကလေးကဆလာတယ်မယ်သူ့ဖေနေခဲ့တဲ့နန်းပြတ်တဲ့ကြီးကိုအဲ့ဒါဘုန်းကြီးကျောင်းပို့ပြီးတော့ဆောက်ထားလိုက်တာခုရွှေနန်းတော်ကျောင်းဆိုတာသွားကြည့်လို့ရတယ်သွားကြည့်လို့ရလှလှပပအသားတွေကိုစနစ်တကျလက်ရမြောက်စွာပန်းတောင်ပန်းကက်တွေနဲ့ထွင်းပြီးတော့မင်းတို့မင်းကြီးကိုယ်တိုင်တိရပန်တက်တဆုံးနေသွားတဲ့နန်းတော်ကြီးဟာရွှေနန်းတော်ကျောင်းဆိုတဲ့အမည်ပြောင်းပြီးတော့ဘုန်းကြီးကျောင်းထဲမှာရောက်တယ်။နော်မန္တလေးတောင်ချီမှာရှိတယ်။အဲ့ဒါအစ်စ်ကိုတွေ့ရတယ်ပေါ့။ကျန်တဲ့ဟာတွေကမင်းနဲ့နန်းတွင်ကတိဘောမင်းလက်ထက်ဆောက်တဲ့ဟာလေးတို့ကျန်တဲ့အာရယာအကုန်လုံးဂျပန်ခေတ်မှာအင်္ဂလိပ်ကပြန်ပြီးတော့ဂျပန်တွေကိုတိုက်တဲ့အခါမှာနန်းတော်တွေဘုံကျဲလိုက်တာနဲ့နန်းဆောင်ပြတ်သက်တွေအကုန်လုံးမီးလောင်ပြီးပျက်စီးသွားတယ်မြန်မာလူမျိုးတွေရဲ့တမိုင်းအမွေနှစ်တွေဆုံးရှုံးသွားတယ်နန်းတော်တွေကတင့်ဝါပေါ်တဲ့ကျောင်းမင်းနေပေါက်တဲ့ပြည်ပေါ်မှာမြန်မာလူမျိုးတွေနေတာဖြစ်တော့ တေဝပေါ်တဲ့နိုင်ငံဖြစ်သည့်အတွက်ကြောင့်ဆောက်လုပ်ထားတာတွေကအကုန်ကျွန်းတစ်တီနဲ့ဆောက်ထားတာဆိုမိမိကြတော့လောင်းနိုင်တာပေါ့အောက်ခံခုံကြတော့အုတ်နဲ့လှုပ်ထားတယ်တင်းနဲ့ဆောက်ထားတဲ့ဆောက်ဦးတွေကတိတ်ကြရှိမခံဘူးပေါ့နောက်ဆုံးမှာပကံဖျားတွေပဲကြည့်အုတ်နဲ့လှုပ်ထားတာအုတ်ဆိုတာမြေကြီးကိုဖုတ်ထားတာ အဲ့တော့အုတ်နဲ့လှုပ်တဲ့ဆောက်ဦးတွေဟာကိုနှစ်ပေါင်းထောင်ချီပြီးတော့ကြားတယ်အသားနဲ့လှုပ်ထားတဲ့ပို့ပြီးတော့ခိုက်တယ်သို့သောအဲ့ဒီအုတ်တွေဟာမြေကြီးရဲ့တဘာဝဖုတ်ထားတဲ့ဆွမ်းအားတွေဟာတဖြည်းဖြည်းရော့ကျလာပြီးတော့အုတ်ကလည်းဆွေးလာတာပဲအဲ့တော့ကြောက်နဲ့တဲတဲ့ဆောက်ဦးတွေနိုင်ငံသားတွေမှာကြောက်တီကိုထုဆစ်ပြီးတော့ဆောက်ထားတဲ့ဆောက်ဦးတွေကြတော့ အကောင်းပကတိနီးနီးရှိတယ်။ဘာကြောင့်လို့ဆိုခိုင်ငံ့မှုကပိုများတယ်။ပုတ်ကခိုင်ငံ့မှုအားနေတယ်။ကြောက်သားတွေကိုဆစ်ပြီးတော့ဆောက်ထားတဲ့ဆောက်ဦးတွေကြတော့ပိုပြီးတော့ခိုင်ငံ့နေလို့တော့အသားတဲ့အုတ်ကခိုင်နေအုတ်တဲ့ကြောက်ကခိုင်နေသူပြောမှာပဲ။အဲ့ဒီရှင်းဟောင်းမွေနစ်ဒီလိုပဲတတ်နေတဲ့ထိုင်သိမ်းဆောက်ရှောက်ကြ ကောသရမင်းကြီးလက်ထက်ကအဲ့ဒီဘုရင်ကြီးစီးသွားတဲ့ရထားတွေကိုတိမ့်ထားတဲ့ဆောက်ဦးကြီးတခုတွေမှာထည့်ပြီးတော့တိမ့်ထားတဲ့ထဲမှာမြတ်စွာဘုရားကြွလာတဲ့အခါမှာနေရာထိုင်ခင်းပေးပြီးအဲ့ဒီမှာဖရာသရင်သုံးတယ်မြတ်စွာဘုရားကမေးလို့ဘုရင်ကြီးကဖြေတယ်ဖြေတယ်ကိုမြတ်စွာဘုရားကတရားတစ်ပုဒ်အနေနဲ့ဟောလိုက်တာဒါစီရန်ဒီဝေရာဇရထသူစိတ်တာ ရှင်မင်းဒီသုံးနဲ့လှပဆန်းကျေရတနာတွေနဲ့စီချက်ထားတဲ့မြင်းရထားတွေဟာဟောင်းနှွမ်းဆွေးမြေကုန်ကြတယ်တဲ့အထောတရီရန်ပြီးစရန်ဥပ္ပတိမြင်းလေးတွေသာဆွေးနွေးတာမဟုတ်ဘူးတဲ့ဟောင်းနှွမ်းသွားတာမဟုတ်ဘူးလူရဲ့ခန္ဓာကိုယ်ကြီးဟာလည်းပဲအခုလိုအိုမင်းရင်းရော်ပြီးတော့သွားကြတာပဲ တရားသဘောပဲကိုမြတ်စွာဘုရားသက်မဲ့ဖြစ်တဲ့မြင်းလေတွေမြင်းထားတွေသာဆွေးတာမဟုတ်ဘူးလူရဲ့ခန္ဓာကိုယ်ကြီးကလည်းပဲဟောင်းနှွမ်းဆွေးမြေ့လာတယ်နော်တဖြည်းဖြည်းပေရီတွန့်လာတယ်ခေါင်းဘဝကစပင်းတွေဖြူလာတယ်သွားတွေကဝါညင်းညင်းဖြစ်ပြီးကျိုးတယ်မျက်စိတွေမှုန်တယ်ပေရီတွန့်နေဆိုပုံစံတွေပြောင်းလာတာနော် နုနုပြူပြူအသားရည်တင်းတင်းလှလှပပဟာတဖြည်းဖြည်းပြူစင်းပြီးတော့ဟောင်းနှွမ်းရင်းရော်လာတဲ့သဘောပန်းကလေးတစ်ပန်းပန်းကလေးတစ်ပွင့်ဟာပွင့်တဲ့အချိန်မှာအရင်လဲပြီးတော့အမတမ်းလှပတယ်သို့သောနေ့ရက်သွဲကြားလာပြီးဆိုရင်အဲ့ဒီပန်းလေးဟာညှို့နှွမ်းလာတယ်နောက်ဆုံးကျတော့ကျွေးကျသွားတယ် ဘုရားလူခန္ဓာမှာလည်းပဲဒီတိုင်းပဲမြတ်စွာဘုရားကယထာတွေကိုလက်ညှိုးထိုးပြီးကြည့်ကောသရမင်းကြီးစီးတဲ့လက်ရှိယထာကတစ်လွင်တောက်ပါနေတယ်သူ့အဖေလက်ထက်သူ့အဖိုးလက်ထက်ကယထာကြီးတွေကျတော့ဟောင်းနေပြီဟောင်းနေပြီအယောင်တွေလည်းမှိန်နေပြီအဲ့ဒါလိုပဲလူရဲ့ခန္ဓာကိုယ်ဆိုတာအုံမင်းသွားတယ်လှပမှုတွေဟာပြိုဆင်းပြီးတော့ ပုံပြက်ပမ်းပြက်ဖြစ်လာတယ်အထောတရီရန်ပြီးစရံဥပ္ပတိလောကကြီးမှာတက်ရှိတက်မဲ့အရာအလုံးဟာဒီသဘောတိုင်းပဲလို့ပြောတယ်နော်ကိုယ့်ကိုချက်ကြည့်ဆောက်ထားတဲ့အိန္ဒိယဟာလည်းပဲတဖြည်းဖြည်းဟောင်းနှွမ်းလာတယ်ရန်ကုန်မြို့မှာအင်္ဂလိပ်လက်ထက်ကဆောက်ထားတဲ့အိန္ဒိယရှိတယ်တိုက်ကြီးတွေရှိတယ်ဟောင်းနှွမ်းလာတယ် ခေတ်ဆက်ဆက်ကဆောက်လာတဲ့ဟာတွေဟောင်းနှွမ်းပြီးတော့လာကြတယ်။ပြန်ပြီးထိမ့်သိမ့်ပြည့်ပြည့်မှုမရှိတဲ့အရာတွေဆိုရင်ပြိုကျပျက်စီးကုန်တာတွေပဲဖြစ်တယ်။အော်သက်မဲ့အရာတွေကလည်းဘယ်အရာမှတည်မြဲတာမရှိဘူး။အလုံးဟာရင်းရောဟောင်းနှွမ်းခြင်းပြိုကျခြင်းဆိုတဲ့အနေထားမျိုးတွေရှိတယ်။ဒါစဉ်းစားဖို့မြတ်စွာဘုရားပေးတာနော်။စဉ်းစားတာအမှန်ကန်ဒါစဉ်းစားတတ်တာ။ အဲ့လိုတက်မဲ့အရာတွေကိုကြည့်လိုက်တယ်ပျက်စီးနေတာဟောင်းနှမ်းနေတာတွေကိုတွေ့ရတယ်လို့ကိုယ်ခန္ဓာကိုယ်ကိုအတီးအတီးပြန်ပြီးတော့ကြည့်လိုက်လို့ရှင်တယ်ထို့တွေဟာလည်းငယ်တုန်းကရုပ်သွင်းနေတခုမှမရှိတော့ဘူးအသက်ရွယ်ကြီးလာတဲ့ကြီးလာတာနဲ့တည်းဟောင်းနှမ်းအိုမင်းကြာဆင်းလာတယ်ဆိုတာကိုတတိထားတတ်ရမယ်အထောတရီရံပိစရံဥပ္ပတိလူတိုင်းရဲ့ကိုယ်ကာယဟာလည်းပဲဟောင်းနှံဥမင်းလာတာဖြစ်တယ်အလုံးကိုခြိထက်ပြင်းထက်ဖို့မြတ်စွာဘုရားတရားတော်နဲ့ဟောတာဒါဖြင့်သက်ရှိသက်မဲ့အရာဝတ္ထုအလုံးသည်ယိုယွင်းပြီးတော့ဟောင်းနှံတဲ့သဘောရှိတယ်ဆိုအဲ့ဒါလို့ပြောင်းလဲမှုမရှိဘဲနဲ့ဥမင်းရင်းရောခြင်းပျက်စီးခြင်းဆိုတဲ့အနေအထားမရှိတဲ့အရာရောရှိသလားလောကကြီးမှာစဉ်းစားကြည့်အမြဲတမ်းသစ်လွင်နေဖို့အရာရောရှိသလားဆိုတတင်္ဆဓမ္မောနသရံဥပ္ပတိသူတော်ကောင်းကြီးရဲ့တရားကတော့အမြဲတမ်းတောက်ပသစ်လွင်နေတယ်ချင့်တဲ့လူကသာဒီသူတော်ကောင်းတရားကိုချင့်တဲ့ခါချင့်မယ်မချင့်တဲ့ခါမချင့်ဘူးသစ်လွင်တောက်ပနေတယ်သူတော်ကောင်းတရားကသစ်လွင်တောက်ပနေတယ်ဆိုတာဘာပြောတာတော့ဆိုသူတော်ကောင်းတရားဟာဟောင်းသွားလို့ဒီသူတော်ကောင်းတရားဟာဒိတ်အောက်သွားတယ်လို့မရှိဘူးအမြဲတမ်းသစ်နေတယ်လို့ဆိုကြည့်နှစ်ပေါင်း2600ကမြတ်စွာဘုရားဟောတဲ့တရားတွေဟာခဏတည်း up to date ဖြစ်နေတုံးပဲလေအာဒီခကြီးနဲ့အမဝင်တော့ဆိုပါစို့သစ္စာ၄ပါးအသစ္စာလေးပါမပြည့်စုံသေးဘူးနောက်တစ်ပါးထပ်ထည့်ဖို့ဆိုတာလည်းမရှိဘူးပိုးနေလို့သစ္စာ၃ပါးလုံးချင်လို့လည်းမရနော်အဲ့တော့မြတ်စွာဘုရားဟောထားတဲ့တရားတွေဟာလုံးဝမှန်ကန်နေတယ်ဒီကနေ့ခင်လည်းမှန်နေတော့မယ်လူဘဝလူခန္ဓာမှာရတာတွေဟာမှန်တော့မယ်ခန္ဓာကိုယ်ကြီးဟာအိုမင်းနေဆိုတာလည်းမှန်နေတော့မယ်နော်ရန်ကုန်မြို့လွန်ခဲ့တဲ့နှစ်ပေါင်းတရားကျော်ကလူတွေတယောက်မှမရှိတော့ဘူးမှန်နေတော့မယ်နော်လူတွေဟာတဖြည်းဖြည်းဥမင်းလာကြတယ်ဆိုတာလဲမှန်နေတော့မယ်အဲ့ဒါကိုထာဝရမှန်ကန်နေတာကိုဒီနေရာမှာဟောင်းမသွားဘူးလို့ဆိုလို့တော့ပေါ့ရှေးဟောင်းအဖြစ်ပြောင်းလဲပြီးတော့အသုံးမဝင်တဲ့ပစ္စည်းအနေနဲ့ဖြစ်မသွားဘူးတဲ့တတင်းစဓမ္မောနာသရံဥပ္ပတိဘယင်းရဲ့အသုံးဆောင်နေဟာဟောင်းနှမ်းနေဘယင်းရဲ့ခန္ဓာကိုယ်ကိုယ်တိုင်ကိုယ်ကလည်းဟောင်းနှမ်းနေဥမင်းနေတို့တော့မဟောင်းနာမအိုရာကတော့ထာဝရသစ်လွင်ပြီးထာဝရမှန်ကန်နေတာတော့သူတော်ကောင်းတို့ရဲ့တရားပဲဒီလိုဆိုလို့ရပေါ့နော်သူတော်ကောင်းတို့ရဲ့တရားဟာထာဝရမှန်ကန်နေတယ်အဲ့ဒီလိုထာဝရမှန်ကန်နေတဲ့သူတော်ကောင်းတရားတနည်းပြောရမယ်ဆိုရင်နိဗ္ဗာန်ဟာဖျားဆူဆူပွင့်တော်မူပြီးတော့ကိုကျင့်တရားကောင်းတဲ့သူတော်စင်တွေဝင်ရောက်သွားသည့်အတွက်ကြောင့်နိဗ္ဗာန်ဟာကသဘဖျားလက်ထက်ကနိဗ္ဗာန်ဟာဂေါတမဖျားလက်ထက်ကြတော့ဟောင်းနှမ်းသွားပလားမဟောင်းနှမ်းဘူးထာဝရသစ်လင်းနေတယ်လို့ဆိုကကုသနာမြတ်စွာဘုရားလက်ထက်ကနိဗ္ဗာန်ဂေါတမဖျားလက်ထက်ကြတော့နှစ်ပေါင်းများစွာကွာခြားသွားပြီဒီပင်ကရာမြတ်စွာဘုရားလက်ထက်ကနိဗ္ဗာန်ကောရမမြတ်စွာဘုရားဆို၄သိန်းချိန်နဲ့ကဘာတသိန်းကွာလှမ်းသွားပြီဟောင်းနှမ်းသွားလားဆိုမဟောင်းနှမ်းမြဲတဲ့သစ်လွင်ပြီးတော့နေတယ်မြဲတဲ့မှန်ကန်ပြီးတော့နေတယ်ငြိမ်းချမ်းမှုကနေတစ်ဆက်မှယော့မသွားဘူးဟောင်းနေဆိုတာယော့သွားတာကိုပြောတာနော်ယော့သွားတာလူခန္ဓာကိုယ်ကျတော့ယော့သွားတာလေအရေရောတော့လှပမှုတွေရောသွားအင်းအားတွေရောသွားရုပ်ဆင်းတွေကျဆင်းသွားဒါရောသွားမှုပဲအဲ့တော့နိဗ္ဗာန်ဆိုတဲ့တရားသူတော်ကောင်းတရားတွေကြတော့အဲ့လိုအကြီးအသေးရောကျသွားတာမရှိလို့ထာဝရသစ်လွင်နေတယ်ဟောင်းနှမ်းခြင်းမရှိဘူးလို့ဒီလိုဆိုလိုတာဖြစ်တယ်ပေါ့အေးလွန်ခဲ့တဲ့နှစ်ပေါင်း2600ကဟောခဲ့တဲ့တရားတွေဟာဒီကနေ့အထိအမှန်တရားဖြစ်ကတရွေးသားမှရွေးရှားသွားတာမရှိဘူးသစ်လွင်မှန်ကန်နေတော့မယ်ဆိုတာကိုတန်တော်ဟဝေတပ်ပိပဝေရယံဒီသူတော်ကောင်းအချင်းချင်းမှဒါကိုပြောနိုင်တယ်သူတော်ကောင်းမဟုတ်တဲ့လူတွေကတော့ဒါပြောနိုင်မှာမဟုတ်ဘူးလို့ မြတ်စွာဘုရားကသူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်တွေကဝင်ပြီးတော့မပြောရအောင်စကားကိုတခါတည်းပိတ်လိုက်တယ်เนาะတန်တော်ဟဝေတပ်ပိပဝေရိယန္တိတကယ်သူတော်ကောင်းစစ်တီအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာသူတော်ကောင်းချင်းချင်းနဲ့နိဗ္ဗာန်ဆိုတဲ့သူတော်ကောင်းတို့ရဲ့တဘာဝတရားသူတော်ကောင်းတို့ရဲ့ကိုချင်းတရားဟာတရွေးသားမှအကြီးချင်းအပြင်ရွေးရှားရုပ်လျော့သွားတာမရှိဘူးဆိုတာတကယ်သူတော်ကောင်းချင်းချင်းကဆွေးနွေးပြောကြားခဲ့တာပဲဖြစ်တယ်လို့ဟောရတူကောသရပိဏီရဲ့မြင်းထားတွေထားတဲ့မြင်းလှဲတွေထားတဲ့နန်းဆောင်အဆောင်ကြီးတစ်ခုကြားထဲမှာမြတ်စွာဘုရားဒီတရားကိုဟောခဲ့တာဖြစ်တယ်ဟုတ်ဒီတရားကိုဟောခဲ့ဒါလောကကြီးမှာစဉ်းစားဖို့အတွက်အသိဉာဏ်ရဖို့အတွက်ဟောတယ်အခုလို့စဉ်းစားလို့ဒီအသိဉာဏ်ရတော့ဘာအကျိုးရှိတော့ဆိုစဉ်းစားကြည့်လေဘေးရမမမြဲဘူးဆိုတော့အတိအတိယုံနဲ့ပဲဘာမှအကျိုးမရှိဘူးလားလို့ဆိုအကျိုးရှိတယ်ဘလို့အကျိုးရှိတော့ဆိုသာဝရလို့ထင်ပြီးတော့တမက်မောမောတွေ့တာမှုတွေကဖြစ်တတ်တယ်ဟုတ်သာဝရလို့ထင်နေလို့ရှင်တမက်မောမောဖြစ်နေတတ်တယ်အဲ့တော့ကိုရထားတဲ့ခန္ဓာကိုယ်ကသာဝရမဟုတ်ဘူးတခဏလို့ဆိုတာကိုသိလိုက်တဲ့အခါမှာတို့ငယ်ရွယ်တို့ကျမ်းမာတော့တို့ကောင်းတာတွေလုံးဝဖြစ်မယ်ကုသိုလ်ကောင်းမှုတွေများများရအောင်လုံးဝဖြစ်မယ်ဒါဟာကျမ်းမာမှုဆိုတာတခဏမြတာဖြစ်တယ်ဆိုတာကိုသဘောပေါက်တဲ့အခါမှာတန်ဖိုးရှိတဲ့အရာကိုရယူဖို့အတွက်လမ်းဖွင့်ပေးလိုက်တဲ့သဘောပဲသို့မဟုတ်ရင်ဒီဘောမှာမမောနေတဲ့တဏှာနဲ့တွေ့တာဆုတ်ကင်ထားတဲ့တဏှာနဲ့အချိန်ကုန်သွားပြီဘာတစ်ခုမှမရလိုက်တဲ့အနေအထားမျိုးဖြစ်သွားတယ်အရာရာအာလုံးတွေပေါ်မှာတွေ့တံမှုတွေကြီးမားလာလို့ရှင်ဟိုအရာလည်းသိမ့်ပိုက်ထားမယ်ဒီအရာလည်းသိမ့်ပိုက်ထားမယ်ဆိုရင်လူတွေဟာတွေ့တံမှုကိုအကြောင်းပြုပြီးတော့ရင်ထဲကတောကရိဆိုတာမဖြေရှင်းနိုင်လောက်အောင်ဖြစ်လာမှာဖြစ်တယ်တွေ့တံမှုကြောင့်တောကဆိုတာဖြစ်တယ်ကိုယ့်ကိုယ်လည်းစဉ်းစားကြည့်ကိုယ်နဲ့မဆိုင်တဲ့ပစ္စည်းဘလောက်ပဲပျက်စီးသွားသွားဘယ်သူမှတောကမဖြစ်ဘူးကိုယ်နဲ့မပတ်သက်တဲ့လူတယောက်သေးဆုံးသွားရင်လည်းဘာမှပြတ်တော့မှဖြစ်ကြဘူး။တော့အပြုတ်မပြတ်နေနိုင်ကြတယ်။အေးကိုပိုင်နဲ့ပစ္စည်းဆိုရင်တပြားသားမှပျက်စီးတာမခံနိုင်ဘူး။ကိုနဲ့ခင်မင်မှုရှိတဲ့ကိုဆွေမျိုးကိုအသည့်ဆိုလို့ရှိရင်စိတ်နှလုံးဟာတုန်လှုပ်လာတယ်။အဲ့ဒါဘာကြောင့်ဒီလိုတုန်လှုပ်ရတာတော့ဆိုပသက်မှုလို့ဆိုရဲတွေ့တာမှုတဏှာကြောင့်ဖြစ်တယ်ဆိုထင်ရှားတယ်ပေါ့။မပတ်သက်ဘူးဆိုရင်ဘာဖြစ်ဖြစ်တူတွေကမတုံ့လို့ကြဘူးပတ်သက်မှုသည်တုံ့လို့ချင်းရဲ့အကြောင်းပဲဒါအဲ့ဒီသဘောတရားတွေကိုသိရှိနားလည်ပြီးကိုယ်တည်းပတ်သက်သည်ဖြစ်စေမပတ်သက်သည်ဖြစ်စေစိတ်ထက်တည်ငြိမ်မှုရနိုင်အောင်မှန်ကန်တဲ့နှလုံးသွင်းနဲ့နှလုံးသွင်းဆင်ခြင်တတ်ဖို့မြတ်စွာဘုရားဟောတာပဲဖြစ်တယ်ဒီလိုမှန်ကန်သိခြင်းအဖြစ်အိုမင်းယူရင်ပျက်စီးလာတော့လည်းပဲတောကမဖြစ်တော့ဘူး။အိုရမယ်ဆိုတာတိထားပြီးသားဖြစ်တယ်။တိထားပြီးသားဖြစ်သည့်အတွက်ကြောင့်အိုရာအတွက်သူကဒီစိတ်တော့ကရောက်မှာမဟုတ်တော့ဘူး။လူသဘာဝဟာဒီလိုပဲအိုရမှာပဲ။အားလုံးဟာတနေ့ဆွံ့လွတ်ရမှာပဲဆိုတဲ့တိထားတဲ့အသိဉာဏ်လေးနဲ့ကာကွယ်ပြီးတော့ဘယ်အခြေအနေနဲ့ရင်ဆိုင်ရရင်ဆိုင်ရစိတ်ဓာတ်ကြန့်ခိုင်မှုရအဲ့ဒီစိတ်ဓာတ်ကြန့်ခိုင်သွားတာဟာအဓိကအကျိုးပဲနော်ဒုတိယစိတ်ဓာတ်ကြန့်ခိုင်မှုကိုရနိုင်တာဒါကြောင့်မို့ဘောရဘာသာတရားထွန်း900ဖြစ်တဲ့မြန်မာလူမျိုးတွေဟာဘလို့ဘဝရဲ့အခက်အခဲတွေနဲ့ကြုံကြုံပြုံးနိုင်ကြတယ်ဆိုတာဘုရားတရားတော်တွေကြောင့်ပဲဖြစ်တယ်ပေါ့ပြုံးနိုင်ကြတယ်အခက်အခဲတွေကိုကြုံလွားနိုင်ကြတယ်ဘာနဲ့စဉ်းစားပြီးတော့ပြုတ်နိုင်ရတဲ့ဆို။အိုသင်္ခါရတရားဆိုတာဒီတိုင်းပဲဗာတတ်နိုင်မှလဲဆိုတဲ့အတွေ့နဲ့ပဲကိုယ်ရင်ထဲကတောကကိုဖယ်ရှားပစ်ကြတာပဲဖြစ်တယ်ဟော။အဲ့ဒါကြောင့်မို့ပူလောင်စရာရှိရင်လည်းတခြားလူမျိုးတွေတော့မြန်မာလူမျိုးတွေကမပူဘူး။ဘလို့အခက်အခဲတွေကြုံကြုံမြန်မာလူမျိုးတွေသိအပြုံးမပြတ်ဘူးဆိုတာမြတ်စွာဘုရားရဲ့အဆုံးအမတရားကြောင့်ပဲဖြစ်တယ်။နော် ဆုံးမတရားကြောင့်ဖြစ်တယ်။အဲ့ဒီမှန်ကန်တဲ့အသည့်တွေဟာတန်ဖိုးရှိတယ်။ဒါကြောင့်ဒီအသည့်တွေကိုမြတ်စွာဘုရားဖြစ်ပေါ်စေတာပဲဖြစ်တယ်ပေါ့။ဒါကကောသရမင်းကြီးရဲ့ဒီနတ်တော်မှာအသုံးပြုတဲ့မြင်းလဲတွေထားတဲ့ခမ်းမကြီးတွေမှာမြတ်စွာဘုရားဟောတဲ့တရား။နောက်တစ်ခုကတော့လောကမှာလူတွေဟာဒီပါမလိလလိုက်စားခြင်းမရှိတဲ့ပုဂ္ဂိုလ်မျိုးတွေအားရှိတယ်။လူဖြစ်လာတဲ့အခါမှာဘယ်အရာတန်ဖိုးလဲဆိုတာမသိတဲ့ပုဂ္ဂိုလ်တွေရှိတယ်။အဲ့ဒီမသိတဲ့ပုဂ္ဂိုလ်တွေကိုတတိပေးတဲ့အနေနဲ့ဟောတာ။ဒုက္ခနာမှာဘဝတစ်ခုရလာလို့ရှိရင်ဘယ်ဟာကတန်ဖိုးလဲဆိုတာသိတာအပ္ပတုတ္တယံပုရိသောပလိဘတော်ဝစီရတိမန္တာနိတတဝဋ္ဌန္တိပညာတတနာဝတ္တိစာကဧခပျောပါဗျာနဲ့ပျောပါကနဲ့ဘဝတစ်ခုဆုံးသက်သောဖြုံးနေကြတဲ့ပုဂ္ဂိုလ်ဒီလောကမှာရှိတယ်ဘာပညာမှမရလိုက်ဖဲနဲ့ဘဝတစ်ခုဆုံးသက်သွားတဲ့ပုဂ္ဂိုလ်တွေပညာလို့ဆိုတဲ့နေရာမှာဓမ္မအတိလုံးဝမရလိုက်ဘူးပေါ့နော်စီးပွားရှာဖို့ပညာတော့ရခြင်းအောင်ရလိမ့်မယ်လောကီပညာတွေရကောင်းရလိမ့်မယ်သို့တော့ဓမ္မအတိပညာဘာမှမရလိုက်ဖဲနဲ့ခန္ဓာကိုယ်ကိုမွေးမြူတဲ့အလုတ်သက်သက်နဲ့ပဲဘဝတစ်ခုဆုံးသက်သွားတယ်ဘဝတစ်ခုဆုံးသက်သွားတယ်အိစာကာမဆိုတာအိမဲစာမယ်ပြောပါမယ်ဆိုရက်ဒီဟာနဲ့တင်မယ်ဘဝတစ်ခုကိုပြောသလိုနေသွားတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ပေါ့အဲ့ဒီပုဂ္ဂိုလ်တွေဟာကဲ့ရဲ့တိုက်သလားရှုတ်ချတိုက်ဒီချီးမွမ်းတိုက်သလားဆိုတော့ကဲ့ရဲ့ရှုတ်ချတိုက်တယ်ဒါကြောင့်အသိပညာလုံးဝမတိုးတက်တဲ့ပုဂ္ဂိုလ်တွေ ਨੇ ပတ်သက်ပြီးအပ္ပတုတ္တယံပုရိသောပရိဖတ်တော်ဝစီရတိပညာကိုသင်ယူသင်ကြားခြင်းမရှိသူတော်ကောင်းတို့တရားတွေကိုလုံးဝကြားနာဘူးခြင်းမရှိအဲ့တော့မြန်မာပြည်ကလူတွေကတော့ဖခင်ရဲ့ဆုံးမတွေကြားနေရတာတော်တော်ကြားနေရတယ်ကြားခွင့်ရတဲ့ပုဂ္ဂိုလ်တွေများတချို့လုံးဝကိုမကြားရတဲ့ဖခင်ဝေးတရားဝေးတွေဘုရားဝါဒမဟုတ်တဲ့နိုင်ငံတွေမှာဆိုကြားဝေးရအလွန်ခက်သားအလွန်ခက်သားအပ္ပတုတ္တမြတ်စွာဘုရားရဲ့ဆုံးမစကားတွေဥပမာကုသိုလ်အကုသိုလ်ဆိုတာလည်းမကြဘူးအကုသိုလ်ဆိုတာရှောင်ရမယ်ကုသိုလ်ဆိုတာလုပ်ရမယ်ဆိုတာလည်းမကြဘူးเนาะအရာခသိဟာပြောင်းလဲနေတာဖြစ်တယ်တနည်းကြတော့ပျက်စီးသွားမှာဆိုတာလည်းမကြဘူးအဲ့ဒါလို့ကြားဘူးထားခြင်းတရားနဲ့ပတ်သက်ပြီးသင်ယူထားခြင်းမရှိတဲ့ပုဂ္ဂိုလ်တွေဟာတဲ့ခိုင်းလို့မရတော့လို့အိုမင်းလာတဲ့နှအိုကြီးတစ်ကောင်ကိုကျိုးဖြည်ပြီးတော့လွတ်လိုက်တယ်လွတ်လိုက်တဲ့အခါအဲ့ဒီနှအိုကြီးဟာသူ့ဘာသူရေကြီးရမျက်နှာရရှောက်သွားပြီးတော့ဟိုးခြုံစားဒီခြုံစားနဲ့ဝလာတဲ့နွားကြီးတို့ပဲတဲ့အသားတွေပဲတိုးလာပြီးတော့ဘာမှကောင်းချိုးပြုတ်နိုင်တဲ့အနေအထားမရှိတော့ဘူးဝန်ကိုထမ်းဆောင်နိုင်ရင်မရှိတော့ဘူးလုပ်ငန်းခွင်မှာအသုံးမချတော့ဘူးလွတ်လိုက်တာလုပ်ငန်းခွင်မှာအသုံးမချတော့ဘေးမဲ့ပေးပြီးတော့လွတ်လိုက်တဲ့နွားကြီးဟာအစာစားပြီးတော့အသားပဲတိုးနေတယ်သူ့ရဲ့ဝန်ဆောင်မှုတွေဟာသူ့ကိုအကျိုးပြုတဲ့အလုပ်တွေဟာတခုမှမရှိတော့ဘူးအဲ့ဒီအတိုင်းပဲတဲ့အသိပညာတတ်ပညာတွေကင်းဝေးနေတဲ့ပုဂ္ဂိုလ်သို့မဟုတ်ဓမ္မအသိဉာဏ်ကကင်းဝေးတဲ့ပုဂ္ဂိုလ်မှာမန္တာနိတတ္တဝဋ္ဌန္တိပညာတတ္တနာဝတ္တိသူဟာပြောသလိုနေပြောသလိုစားပြီးတော့အသားတွေပဲတိုးပြီးအသိပညာမတိုးတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ဆိုတာလောကမှာလူဖြစ်လာလို့ရှင်အသိပညာနေရှင်တိုးအောင်ကြိုးစားရမယ်ဆိုတာဒါကိုဆုံးလို့တယ်ပေါ့နော်အသိပညာတိုးမှတခုတိုးနေရမယ်တနေ့ပြီးတနေ့ဓမ္မအသိပဲဖြစ်စေလောကမှာမှန်ကန်တဲ့အသိတရားတွေပဲဖြစ်စီသိအောင်သိပညာကိုစီးပူးအထောက်နေရပညာရည်တွေနဲ့ပြောမယ်ဆိုလို့ရှိရင် ကိုအတိညာရနိုင်တဲ့နေရာတွေကဘယ်ရရတော့ဆိုစာပေဖတ်ခြင်းကလည်းအတိညာကိုရနိုင်တရားနာခြင်းကလည်းအတိညာကိုရနိုင်အဲ့တော့နာယူခြင်းသင်္နန်းတက်ခြင်းစာပေဖတ်ရှုခြင်းဆိုတဲ့နေရာကနေပြီးအတိညာတွေရအောင်ကြိုးစားအထုတ်နေရမှာဘာပညာပဲဖြစ်ဖြစ်ကိုယ်တဏ္ဍာမှာတနေ့ပြီးတနေ့အသိပညာတိုးနေအောင်ကြိုးစားသင့်တယ်ဆိုတဲ့သင်္ကန်းစာတစ်ခုကိုမြတ်စွာဘုရားပေးခြင်းပဲဖြစ်တယ်အဲ့ဒါလို့အသိပညာမတိုးဘူးဆိုရင်နေ့စဉ်စားနေတော့အသားပဲတိုးလိမ့်မယ်အသိတိုးမှာမဟုတ်ဘူးအဲ့တော့အသားတိုးတာတဲ့အသိတိုးတာကတမိုးကြီးမာတယ်အသိပညာတိုးပေါင်းလောရမယ်လို့ဆိုလို့တယ်နော်တနေ့တနေ့ကိုတရားလေးတစ်ပုဒ်ပဲကျက်တနေ့ဆိုလို့ရှင်ဟုတ်လားအခုဆိုလို့ရှင်ဒီ2019ခုနှစ်မနစ်တုန်းက2018ခုကအော်ဟစ်ပြီးတော့ Happy New Year နေစလိုက်တာအခုကုန်တော့မယ်နော်ဒီနေ့29 30 31နှစ်ရက်ပဲကျန်တော့အဲ့ဒီဒီကြားထဲမှာဘာပညာမှမတိုးလိုက်တဲ့ပုဂ္ဂိုလ်နဲ့2019နှစ်19ခုတလပိုင်းကနေစပြီးခု12လပိုင်းအတွင်းမှာကိုယ့်ကိုပြန်ပြီးတော့သုံးသက်ဆင်ခြင်နေတယ်ငါဒီနှစ်တွင်းမှာဘာပညာတွေတိုးလိုက်သလဲဒါဆင်ခြင်သင်္သာမှာဖြစ်တယ်အဲ့လိုဆင်ခြင်သုံးသက်ကြည့်လို့အသိပညာမတိုးဘူးဆိုလို့ရှင်ဒါဟာကိုယ့်အတွက်တမိုးနေသွားပြီဒီတနှစ်ကပြန်ယူလို့လည်းမရတော့ဘူးပြန်ယူလို့မရဘူးတထင်ကုန်ဆုံးသွားပြီတနှစ်တစ်လုံးပဲမှတ်အောင်တတိပြည့်လာလို့ရှင်ရပောင်း365ရက်ဆို365ဆိုပုံပေါင်း365ရနိုင်စကလုံးပေါင်း365ရနိုင်အဲ့တော့တမိုးရှိတဲ့အရာတွေကိုခရုတစိုက်နဲ့မှတ်သွားမယ်ဆိုလို့ရှင်အသိပညာတွေဟာတိုးတက်နေမှာပဲဘာမေးတနည်းကိုစာဥတ္တကိုကောင်းဖတ်လို့ရှင်တနည်းဆိုလို့ရှင်365ဥကုံသွားပြီကုမတော့65ဥကရလိုက်တဲ့ပညာတွေကနည်းတော့မှမဟုတ်တာနည်းတော့မှမဟုတ်တာအသိပညာတွေရတရားစာဥပဲဖတ်ဖတ်တခြားပညာရတွေပဲဖတ်ဖတ်လိုင်ဘရီတီတစ်ခုမှသွားပြီးတနည်းဆိုလို့ရှင်ဥပမာမယ်တလားကိုတဥကောင်ဖတ်တဲ့ဆိုရင်ဟော12လဆိုရင်12ဥကုံသွားပြီအဲ့ဒီ12ဥထဲကကိုယ့်တတ်မိုးရှိတဲ့ပညာရတွေရလိုက်တာအဲ့ဒါလို့မဟုတ်ဘူးဆိုလို့ရှင်အသားပဲတိုးပြီးဗာပညာမှရမှာမဟုတ်ဘူးအေးကိုယ့်ကိုဘဝသင်္ကန်းစာယူဖို့အတွက်မြတ်စွာဘုရားဒါဟောတာအပတုတ္တယံပုရိသောဘာမှမသင်တဲ့ပုဂ္ဂိုလ်ဘာမှစာလဲမဖတ်တဲ့ပုဂ္ဂိုလ်အသိပညာနေပါတဲ့ပုဂ္ဂိုလ်ဟာနှအိုကြီးဟာတာဝန်မထမ်းနိုင်ပဲနဲ့ကျိုးဖြည့်ပြီးတော့လွတ်လိုက်တဲ့ဘေးမဲ့နွားကြီးသည်အသားသာတိုးပြီးတော့ဘာလုပ်ငန်းမှဘာလုပ်ငန်းနဲ့မှအကျိုးမပြုသလိုလောကမှာဘာမှမသိတဲ့ပုဂ္ဂိုလ်ဟာအသားပဲတိုးပြီးတော့အသိပညာမတိုးဘူးလို့ဒါကြောင့်အသိပညာတိုးအောင်ကြိုးစားအထောက်အပံ့မယ်ဆိုဲ့ဘဝသင်္ကန်းစာလမ်းညွှန်မှုကိုပေးတာပဲဖြစ်တယ်ဓမ္မအသိတွေနဲ့ပတ်သက်လာလို့ရှိရင်လေကို့အသိဟာတစ်ဖြည်းနဲ့တစ်ဖြည်းတိုးမြင့်လာတဲ့အသိမျိုးဖြစ်ရအဲ့ဒီဒီမျိုးဖြစ်အောင်တတိထားပြီးတော့ကြိုးစားအထုတ်ကြအောင်ဓမ္မအသိပဲဖြစ်စေဘဝအသိပဲဖြစ်စေအသိပညာတွေရရှိအောင်အမှတ်တမဲ့မနေဘဲနဲ့ကြိုးစားအထုတ်သင့်တယ်မကြခင်2019ခုနှစ်ကုန်ပြီးတော့2020ရောက်တော့မှဖြစ်တယ်2020ရောက်လာလိမ့်မယ်အဲ့ဒီရောက်လာလို့ရှိရင်လည်းအဲ့ဒီအစကနေစပြီးတော့တတိထားကြည့်တလပိုင်းကစပြီးငါမှနေစဉ်ဘာတွေတိုးနေသလဲတိုးဖို့အမှန်တမ်းအရေးကြီးတယ်။ဘာပဲတိုးတိုးစီပွားဥစ္စာပဲတိုးတိုးငွေကြေးတနာတွေပဲတိုးတိုးရာထူးကုန်သိန်းတွေပဲတိုးတိုးတန်ဖိုးအချီးဆုံးကတော့အသိပညာနဲ့ကုသိုလ်တရားတွေတိုးအောင်ကြိုးစားရမယ်။ဒါဟာဘဝသင်္ကန်းစာကိုပေးတဲ့မြတ်စွာဘုရားရဲ့ဆုံးမတရားပဲဖြစ်တယ်လို့မှတ်သားသင့်ပေါ့နော်။ Now153နဲ့154ကြတော့မြတ်စွာဘုရားဟာဖျားဖြစ်သူရောက်တဲ့အခါမှာဗ ဘဝတန်တရားကျင့်နေခဲ့ရတာတွေနဲ့ပတ်သက်ပြီးတော့အကြောင်းတရားကိုရှာဖွေတွေ့ရှိကြတယ်။ခွန်ကြီးတို့တွေလည်းစဉ်းစားကြည့်။ငါဘယ်ကလာတာလဲ။ဘာကြောင့်ငါလူဖြစ်နေတာလဲ။နော်။ဘာကြောင့်လူဖြစ်တာလဲ။ဘာကြောင့်တန်တရားတွေဟာ32ပုံထဲမှာငါကျင့်လဲနေရသလဲ။ဒီအသည့်နဲ့စဉ်းစားကြည့်လိုက်လို့ရှင်အေးဘဝတန်တရားဆိုတာမတန်ရှိလဲရတယ်ပြောတယ်။ဘာကြောင့်တရားတွေဟာဒီဘဝကသေနောက်ဘဝမှာပြန်မွေးကြတယ်။မွေးကြပြီးတော့အစဉ်မြင်တဲ့အခါမြင်တယ်နှိမ့်တဲ့အခါနှိမ့်သွားတယ်။အပင်ငယ်ရောက်သွားတဲ့အခါရောက်တယ်။လူဖြစ်တဲ့အခါဖြစ်တယ်။နတ်ဖြစ်တဲ့အခါဖြစ်တယ်။တန်တရားတွေမှာအထက်အောက်ဒီစုံကြီးဆန်းကြီးနဲ့မဆုံးနိုင်တဲ့တန်တရားခီးကြီးကိုဘာကြောင့်ရှောင်နေကြရသလဲ။ဘာကြောင့်ထွက်ပေါက်မရသလဲဆိုတာ။အဲ့ဒါနဲ့ပတ်သက်ပြီးတော့အဖြေထုတ်တာ။ဖြေထုတ်တာ။ယေရှုဘုရားဘုရားဖြစ်သူရောက်တဲ့အခါမှာသူမျောမှန်းခဲ့တဲ့ပန်းနိုင်ကိုရောက်တော့အဖြေထုတ်တယ်။အဲ့ဒီအဖြေထုတ်တာဥရန်ကျူတဲ့အနေနဲ့တုတ်တော်ကထုတ်ဖို့ပြီးဘယ်သူကမှဟောတာမဟုတ်ဘူး။နှုတ်ကနေထုတ်ဆိုပြီးတော့ဝန္တချင်းနူးမှုကိုဖော်ပြတဲ့စကားတစ်ခုပဲနောက်ပိုင်းရှေန္နနာရဲ့မေးလျောက်မှုကြောင့်မြတ်စွာဘုရားနှုတ်ကထုတ်ပြီးတော့ရှေန္နနာကိုခေါ်ခဲ့တယ်ဥဒ္ဒံဂါထာလို့ခေါ်တယ်ကို့အိမ်မှာဖခင်တွေကိုးကွယ်တဲ့အခါမှာတတိထားမိကြလိမ့်မယ်ဖခင်ရုပ်ပွားတော့ကိုးကွယ်တဲ့အခါမှာဘုန်းကြီးတွေပြင့်ပြီးတော့အနေကစားတင်တယ်ဆိုတာလောက်တာလေအဲ့ဒါဘုရားဖြစ်ဆာမှာမြတ်စွာဘုရားကိုယ်တိုင်ကနေဝန္တာကြည်နူးဖွယ်ရာသူ့ရဲ့အောင်မြင်မှုကိုကျင့်တဲ့အားရစွာပြောဆိုတဲ့ဥဒ္ဒံဂါထာပဲဖြစ်တယ်။အနေကဇာတိတန်တာရံဆိုတာကိုကြည့်ပြီးတော့အနေကဇာတင်တယ်လို့ဟိုရှေးရခိုင်ကလေးကမြန်မာနိုင်ငံမှာလောက်လာတဲ့အစဉ်လာတစ်ခု။အိမ်အစ်စ်တိုက်စ်တက်တဲ့အခါမှာဘုရားကမှဘုရားရုပ်ပွားတော့ပင့်တင်ထားပြီးတော့အနေကဇာတင်တယ်ဆိုဒီဂါထာကိုဘုန်းကြီးတွေရွတ်ပေးကြတာเนาะနောက်ပရိသတ်သမုပ္ပတ္တို့ကုံတော်ကိုးပါးတို့စသဖြင့်ပဋ္ဌာန်းတို့ဖြည့်ဆွတ်ပြီးတော့ရွတ်ပေးပိယိတ်တွေဖြည့်ဆွတ်ပြီးရွတ်ပေးတယ်အဓိကကတော့ဒီဂါထာပဲအနေကစားတင်နေဆိုပြီးလောက်ကြတယ်နောက်ပိုင်းကျတော့အနေကစားမတင်ဖရာမဖြစ်ဘူးလို့ယူဆပြောဆိုလာကြပြန်တယ်အဲ့ဒါကတော့မမှန်ဘူးပေါ့ဖရာလို့ရုတ်တုထုလိုက်တာနဲ့တပြိုင်နဲ့အလုံးကတည်းဖရာရုတ်တုလို့ဆိုရဲဖရာဖြစ်သွားပြီဒါသမုဒိသစ္စာခေါ်တယ်ဒါဥပ္ပုံကြီးတို့ကစေရီမဟုတ်သေးဘူးစေရီပုံဥပ္ပုံတွေကိုဆင့်ပြီးတဲလိုက်တဲ့အခါစေရီဖြစ်သွားပြီသမုဒိသစ္စာဆိုပြောင်းတယ်လေသမုဒိသစ္စာအများအတိမတ်ပြုတ်ထားတယ် general consensus တော့ခေါ်တယ်အများအတိမတ်ပြုတ်ထားတဲ့အရာဖောက်ဖျက်လို့မရဘူးဖះရုတ်တုထုလိုက်တာနဲ့တပြိုင်နဲ့ဖះဆိုဖြစ်သွားတယ်။ဖះလို့ပဲခေါ်တယ်ဘယ်သူမှဖះတပြိုင်ရုတ်တုလို့မခေါ်တော့။နော်။အုပ်ပုံကြီးကိုစနစ်တကျစေရီပုံလုပ်ပြီးတော့ပေါင်းဆက်တဲ့လိုက်ရင်စေရီပထိုးလို့ပဲခေါ်တယ်။ဘယ်သူမှအုပ်ပုံကြီးလို့မခေါ်ဘူး။ဒါကလူတွေရဲ့သမုဒိသစ္စာရဲ့တဘာဝတရား။နော်။အဲ့ဒီသမုဒိသစ္စာကိုဖောက်ဖျက်ရင်ယူနှမ်းတယ်ယူသွတ်တဲ့ပုဂ္ဂိုလ်တရားပဲဖြစ်တကယ်ကိုစိတ်မှန်တဲ့ပုဂ္ဂိုလ်မျိုးကသမုဒိသစ္စာကိုဘယ်သူမှမဖောက်ဖျက်ဘူးပေါ့နော်မဖောက်ဖျက်ရသမုဒိသစ္စာအတိုင်းအမှန်လို့ပဲယူဆလောကသမုဒိကာရဏံလူတွေအလုံးကအတိမပြုထားသည့်အတွက်ကြောင့်မှန်တယ်တဘာဝကမှန်လို့မှန်တာမဟုတ်ဘူးလူအလုံးကအတိမပြုလို့မှန်တယ်အဲ့တော့ဘုရားရုတ်တုတော်ဟာဘုရားဖြစ်ပြီးသားအနေကစားတင်တယ်ဆိုတာအမတ်တရားယေရှုဘုရားဖြစ်စာကဥရန်ကျူခဲ့တဲ့ဟာကိုအမတ်တရားအနေနဲ့ရွတ်ဖတ်ပူဆော်လာတာဖြစ်တယ်ဒီလိုမှတ်သားတဲ့နေပေါ့နော်အဲ့တော့ဒီအသေးပဲလေးကိုကြည့်အောင်အနေကဇာတိတန်တာရံတန်တာဝိတ္တအနေဝိတ္တပထမပြောလိုက်တဲ့စကားကဘာလို့ဆိုအနေကဇာတိတန်တာရံဘဝပေါင်းများစွာလူဖြစ်လိုက်၊နတ်ဖြစ်လိုက်၊ဒရိစံဖြစ်လိုက်နော်ဘဝမျိုးစုံမှာမျိုးစုံနေတဲ့ဘဝထဲမှာတဲ့တဘဝကနေတဘဝပြည့်သွားနေရတယ် တကဘာမှာလူတယောက်ရဲ့ဒီတည်ဆုံးရတဲ့တတ္တလောကကြီးတခုမှမယ်လူသားတယောက်လို့ပဲပြောအောင်လူသားတယောက်ရဲ့တကဘာမှာလူဘဝနဲ့လူဘုံကြီးပဲဖြစ်ပြီးတော့တည်ဆုံးသွားလို့သူ့ရဲ့အယိုးကိုဆုထားလိုက်မယ်ဆိုလို့ရှိရင်တဲ့မြတ်စွာဘုရားဟောတာကဒီရာဇယုပြည်နာကတောင်ငါးလုံးရှိတယ်ထင်မယ်ဝေပုံလားတောင်ဆိုတာရှိတယ်တကဘာအတွင်းမှာလူတယောက်ဟာအခုလိုအယိုးရှိတဲ့တတဝါလူတဝါဖြစ်ပြီးတော့သေးသွားလို့သူ့ရဲ့အယိုးပုံအယိုးတွေကိုမပြောင်းမပြက်စုပုံထားမယ်ဆိုရင်ဝေပုံလားတောင်ကြီးတော့မြင့်မယ်လို့ပြောတာနော်လူရဲ့ကိုတယောက်ထဲရဲ့အယိုးကိုပဲတကဘာပလုံးဆိုလို့ရှိရင်တော့ဝေပုံလားတောင်တော့ကိုမြင့်တယ်လို့မှန်တာပဲအခုခေတ်မှာလည်းပဲတူးဖော်လိုက်တဲ့အခါမှာတွေ့နေကြရတယ်လေတွေ့နေကြအဲ့တော့ဘဝတစ်ခုဟာအစင်သာဝရတည်မြဲနေတာမဟုတ်ဘူးမွေးဖွားလာပြီးရင်တည်ဆုံးခြင်းနဲ့ဆုံးသက်သွားကြတယ်အဲ့ဒါလို့မွေးဖွားလိုက်တည်ဆုံးလိုက်ဘဝတစ်ခုဆုံးသက်သွားလိုက်နောက်ထပ်ဘဝတစ်ခုစပြုလိုက်အဲ့ဒီဘဝတစ်ခုဆုံးသက်လိုက်နေနော်မွေးတည်ဆိုတဲ့တန်တရာကြီးထဲမှာလေပတ်ပြီးတော့နေချရတယ်အဲ့ဒါကိုတဘွားကနေတဘွားဘွားပေါင်းမြောင်များစွာခုပြောင်းပြီးတော့တန်မြာထဲမှာကြာကျင်တိုင်းကြာခဲ့တာဘာချောင်လဲဘာကြောင့်အဲ့လိုကြာရတာတော့ဆိုမြတ်စွာဘုရားအနိဗ္ဗိတံအကြောင်းတရားကိုရှာတွေ့နိုင်တဲ့အသိဉာဏ်မရခဲ့ဘူးမရလို့ပညာမရလို့ဘာချောင်ဒီလိုတန်တရားထဲမှာလဲနေတယ်ဆိုတော့အကြောင်းတရားကိုသိနိုင်တယ်အသိဉာဏ်ကိုမရလို့ဘာကြောင့်လဲမှမသိလို့လဲနေခဲ့တယ်လို့သူတို့ဖြေထုတ်ထားတယ်เนาะမှမသိလို့သိတဲ့ဉာဏ်မရလို့အကြောင်းကိုမရှာနိုင်လို့အနေကစာတိတန်တရာဘဝပေါင်းများစွာတန်တရားထဲမှာအနိဗ္ဗိတံဘာကြောင့်ဖြစ်တယ်ဆိုတော့အကြောင်းတရားကိုသိနိုင်စွာတိတတ်တဲ့အသိပညာမရရှိခြင်းကြောင့်တဏ္ဍာဝိတ္တပြည့်သွာခြင်းနေခဲ့ရပြီဒီပင်ကရမြတ်စွာဘုရားနဲ့တွေ့ပြီးတဲ့နောက်မှတောင်းလေးသိင်ချိန်နဲ့ကဘာတသုံးဘဝမှာအမျိုးမျိုးဖျားလောင်ဘဝနဲ့ပဲကြည့်ဖြစ်လာခဲ့ကြတယ်ဘုန်းကြီးတို့တွေလည်းပဲဘယ်တော့ကစပြီးဘယ်မှအဆုံးသတ်မယ်ဆိုတာမသိနိုင်တော့အောင်ဘဝခရီးဟာရှည်လျားတဲ့ဘဝခရီးကိုလျှောက်လန်းနေကြတာဖြစ်တယ်ပေါ့။ရှာအဲ့ဒီမှာဘဝခရီးအဆုံးသတ်ဖို့ဘာကြောင့်ဒီလိုဘဝထဲမှာကျင်းလီနေရသလဲဆိုတဲ့အသိဉာဏ်ရအောင်ကြိုးစားအထောက်အမယ်။အဲ့ဒီအသိဉာဏ်နဲ့အကြောင်းရှာတဲ့အခါဘာရှာတာတော့ဆိုဂဟကရံခဝေတန်တော်ကိုယ့်ရဲ့ခန္ဓာကိုယ်ဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုဒီနေရာမှာဂဟကာရဆောက်လို့ရေးသမားကိုရှာတယ်လို့သူဆိုလို့လူရဲ့ခန္ဓာကိုယ်ကြီးကဘယ်သူဆောက်ပေးနေတာတော့တခြားဘာသာတွေကတော့ဖြေထုတ်မယ်ဘုရားသခင်ကဖန်ဆင်းပေးနေတယ်ဘုရားဘာသာတွေကတော့အဲ့ဒါလို့ဖြေမထုတ်ဘူးကံနဲ့ကိလေသာပေါင်းဆက်ပြီးတော့ဖြစ်နေတာလို့သူဆိုတယ်အဲဘုရားသခင်တို့အကြောင်းရှာတာပဲဖြစ်စေကံနဲ့ကိလေသာတွေပေါက်ဆက်လို့ဆိုတာအကြောင်းကိုရှာကြတာဖြစ်တယ်မြတ်စွာဘုရားကဂဟကာရဆောက်လို့တဲ့ပုဂ္ဂိုလ်လက်တယ်ကိုရှာတယ်တဲ့ရှာတဲ့အခါမှာမတွေ့ဘူးမတွေ့လို့တန်တရာတွေမှာတန်တရာတွေမှာအကြာကြီးလဲခဲ့ရတယ်သူဆိုလို့ဒါဖြင့်ဒီလက်တယ်ကိုဘာကြောင့်ရှာလဲဘသူကြောင့်ငါတန်တရာလဲတယ်ဆိုတာအကြောင်းတရားဘာကြောင့်ရှာတော့ဆိုတာဒုက္ခဇာတိပုဏ္ဏပုဏ္ဏထတလဲလဲပြန်လံပြီးတော့မွေးဖွားနေခြင်းဟာစိတ်ပြည့်ငြိမ်ဝေးစရာကောင်းတယ်ဟုတ်တယ်ဘယ်ဘွားမှအတီးကြတာမဟုတ်ဘူးအခုပဲဘုန်းကြီးတို့ဒီဘွားရထားကြတယ်ရထားပြီးတော့ဒီဘွားတစ်ခုဟာတဖြည်းဖြည်းအိုမင်းလာတယ်နောက်ဆုံးမှာကိုယ်ရဲ့ကြီးတဲ့ပုဂ္ဂိုလ်တွေလည်းသိဆုံးသွားကြတယ်ကိုယ်ရဲ့ငယ်တဲ့ပုဂ္ဂိုလ်တွေလည်းသိဆုံးကိုယ်ရဲ့ရွယ်သူတွေလည်းသိဆုံးသွားကြဘဝတစ်ခုရလာပြီးတဲ့အခါမှာ တခုကိုအဆုံးသတ်သွားကြတာပဲကိုလည်းပဲတနေ့ဒီလိုပဲအဆုံးသတ်မှာဖြစ်တယ်အဲ့လိုမွေးလိုက်သေးလိုက်မွေးလိုက်သေးလိုက်ဆိုရယ်ဒီအဖြစ်ဆိုးကြီးဟာကျင့်နှက်စရာမကောင်းဘူးဒါကြောင့်မလို့ဒီအဖြစ်ဆိုးကြီးဟာငါဘာကြောင့်ကြုံနေရသလဲဆိုရယ်အကြောင်းတရားကိုရှာတာတဲ့ရှာတာမတွေ့လို့ဒီလောက်ထိအောင်ဘဝထဲမှာကြာခဲ့ရတာဖြစ်တယ်ဖျားဖြစ်တဲ့အခါကျတော့အဲ့ဒါတော့တွေ့ပြီ။ဂဟကာရကထိတ်ထောသိ။ဆောက်လို့ရေးသမားသူ့ကိုမြတ်စွာဘုရားတွေ့သွားပြီ။ဘာနဲ့တွေ့တာတော့ဆိုဝိပဿနာတရားကိုအထုတ်တဲ့အခါမှာဝိပဿနာဉာဏ်နဲ့ဘာကြောင့်ဖြစ်တယ်ဆိုတာအကြောင်းအကျိုးဆင်ခြင်တတ်တဲ့ဝိပဿနာဉာဏ်နဲ့စပြီးတော့တွေ့တယ်။နော်။ဘယ်သူဆောက်နေတာဘယ်သူကြောင့်ဖြစ်တာဆိုတာသိလား။သိလား။အဲ့တော့ခဏအင်းကိုဆောက်လုပ်နေတာကိုသိလို့မြတ်စွာဘုရားကယာယံတဏပောနုဘဝိကနန္ဒီရာဂသဟကတာတတရတတရာဘိနန္ဒီနိတေယထိတံကာမတဏဘဝတဏဝိဘဝတဏလို့တပည့်ဆက်ကြတရားတော်တွေမှာဒီဒုက္ခဆိုတဲ့အင်းကြီးကိုဘယ်သူဆောက်တာတော့ဆိုဟောတဏဆောက်တာပောနုဘဝိကစာဘဝတစ်ခုကိုထပ်တလဲလဲဖြစ်စေတာတိဆောက်နေတာသူပဲဆိုတော့အကြောင်းတရားကိုရှာတွေ့သွားတဲ့တော်မှုတွေလူချင်းမှုတွေဒါတွေကပဲဆောက်လုပ်နေတယ်ဆိုတဲ့အဖြစ်ထုတ်တယ်။ဒါကြောင့်ဂဟကာရကထိတ်ထောသည့်ကိုယ့်ရဲ့ခန္ဓာအင်းကြီးကိုဘဝကိုတိဆောက်နေတဲ့ပုဂ္ဂိုလ်ဘဝကိုတိဆောက်နေတဲ့အကြောင်းတရားကိုတွေးလိုက်ပြီ။တွေးလိုက်တဲ့နောက်ပိုင်းမှာတော့ပုဏ္ဏခေဟန္တာကာတိရဲ့သူ့ဘဝသူ့ခန္ဓာကိုတော့ငါဘဝငါခန္ဓာကိုတော့နောက်ထပ်ဆောက်လုပ်ခွင့်မပေးတော့ဘူးသူ့ဖယ်ရှားလိုက်မယ်ဆောက်လုပ်ခွင့်မပေးတော့ဘူးသူပဲဆောက်နေတယ်သဗ္ဗတေဖာတုခဖက်ခာသူ ਨੇ တွဲဖက်ပြီးတော့လာတဲ့ရှင်နေကကိလေသာတွေအလုံးကိုဖျက်ဆီးလိုက်တယ်ဂဟကုတံဝိသင်္ကတံအဓိကအထွတ်ဖြစ်တဲ့အဝိဇ္ဇာဆိုတဲ့အမှန်မသိမှုကိုလည်းဖယ်ရှားပြလိုက်ပြီဆိုလိုတာကပရိစ္ဆေသောဘက်နဲ့ကြည့်လိုက်ပဲဆိုရင်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏခွန်ကြီးတို့တွေအမှန်အကန်ကိုမသိတာအဝိဇ္ဇာမသိလို့လုံးတင်နာရောမလုံးတင်နာရောလှုပ်တာသင်္ခါရအဝိဇ္ဇာကကိလေသာသင်္ခါရကကံတရားကိလေသာနဲ့ကံတရားပေါင်းစပ်ပြီးတော့ဝိညာဏဆိုတဲ့ဘဝတစ်ခုပရိသေရိစိတ်စဖြစ်လာတယ်အဲ့ဒီကနေပြီးနာမရူပသလာရဏဖတ်တာဝေဒနာဆိုတဲ့စိတ်ခံစားမှုတွေထိအောင်ပေါ်လာပေါ်လာပြန်တော့တစ်ခါပြန်ပတ်လိုက်စိတ်ခံစားမှုကိုအကြောင်းပြုပြီးတော့လိုချင်မှုဆိုတဲ့တဏှာတဏှာပေါ်လာပြီးတော့ဆွဲလန်းမှုဆိုတဲ့ဥပါဒံဆွဲလန်းမှုကိုခြေခံပြီးတော့နောက်တစ်ဖန်ရဖို့ကြိုးစားလာတာဘဝလို့ဟောတန်တရားမှာအဲ့လိုပဲလုံးလက်ခတ်နေတယ်အဝိဇ္ဇာကိလေသာနဲ့ကံပေါင်းဆက်ပြီးတော့ဘဝတစ်ခုထုတ်လုံနေတယ်အဲ့ဒါကြောင့်မို့အဓိကလက်သက်ကတော့ကံတရားမဟုတ်ဘူးအဓိကလက်သက်ကကိရိတာပဲဖြစ်တယ်ပေါ့ကံလို့ပြောနေကြတော့လည်းပဲအဓိကလက်သက်ဟာကိရိတာကအဓိကလက်သက်ပေါ့နော်ဒါကြောင့်မို့ဝိပဿနာတရားစူးစမ်းအထုတ်တဲ့အခါမှာကိရိတာတွေကိုဖယ်ရှားဖို့စူးစမ်းတာကိရိတာတွေတဖြည်းဖြည်းလျော့ပါလာတယ်တတိတို့ပညာတို့ကတိုက်ပွဲဝင်တဲ့အခါမှာကိရိတာတွေလျော့ပါလာတာကိလေသာတွေယောပါလာတဲ့အခါမှာနောက်ဆုံးကိလေသာတွေကိုလုံးဝဖယ်လိုက်ပြီဆိုရင်ကိလေသာនិရောဓေကမ္မនិရောဓောကိလေသာတွေချုပ်သွားတာ ਨੇ တပြိုင်နဲ့ကံတရားတွေကလည်းအလုံးမဖြစ်တော့ဘူးချုပ်သွားတယ်ဟောကိလေသာနဲ့ကံပေါင်းမှဘဝတစ်ခုကိုထူထောင်လို့ရတယ်ဒါကြောင့်မို့ဖယ်ရှားတဲ့အခါမှာကိလေသာကိုပဲဖယ်ရှားတယ်ကံကိုဖယ်ရှားတာမဟုတ်ဘူးကိလေသာဖယ်ရှားခြင်းဖြင့်ကံလည်းဖယ်ရှားခြင်းဆိုတဲ့ကိစ္စပြီးသွားဥပမာထင်ရှားအောင်ပြောရလို့ရှင်မျိုးစိတ်လေးတစ်စိတ်အပင်ပေါက်တာဟာဘသူ့ချောင်းပေါက်တာလဲမျိုးစိတ်ကတော့အပင်ပေါက်နိုင်တဲ့တတ္တိသူ့မှာရှိတယ်သို့သောမြေနဲ့ရေနဲ့အကူကြီးမပါဘဲနဲ့သူ့အပင်မပေါက်ဘူးနော်မြေရေနဲ့ပေါက်ဆက်မိမှသူ့ဟာအပင်ဖြစ်တယ်ထို့တူပဲကံတရားဟာလည်းပဲသူ့ကြီးနေလို့အကျိုးပေးနိုင်တာမဟုတ်ဘူးကိလေသာဆိုတဲ့မြေနဲ့ရေနဲ့ပေါက်ဆက်လိုက်မှကံကအပင်ကိုထုတ်လုံးနိုင်တာဖြစ်တယ်။ ေးမြေနဲ့ရေနဲ့ဝေးအောင်ထားလိုက်ပြီဆိုလို့ရှိရင်ဒီမျိုးစေ့ဟာဘယ်မှာပေါတော့ဘူးအဲ့တဘောပဲဒါကြောင့်ပရိစ္ဆေသမုပ္ပါဒ်မှာကံနဲ့ကိလေသာနှစ်ခုတွဲဖက်ပြီးတော့မြတ်စွာဘုရားဟောတာဖြစ်တယ်ကံနဲ့ကိလေသာပေါင်းဆက်ပြီးတော့လှုပ်တာအဲ့ဒီသဘောတရားတွေကိုသိတော့ဓိဋ္ဌိတရားတော်မှာကြည့်တပ္ပတိဖာတုကဘက်ခာအိမ်ဆောင်လုပ်တဲ့ထဲမှာပါဝင်တဲ့ကိလေသာတွေအားလုံးကိုဖျက်ဆီးပစ်လိုက်ပြီဖျက်ဆီးပစ်လိုက်ပြီအဓိကကဆောင်လုပ်သူကရာယံတဏှာပေါ်လို့ဘဝိကာလို့ဆိုဘဝအတိတ်ကိုဘဝတစ်ခုဖော်ဆောင်ပေးတဲ့တဏှာကတော့ဆောင်လုပ်သူပဲသို့တော့သူကြီးဆောင်နိုင်တာမဟုတ်ဘူးသူ့ရဲ့သူနဲ့တွဲဖက်လာတဲ့ဇန်နေခိရိတာတွေကွန်ဖယ်ရှားလိုက်တယ်နောက်ဆုံးမှာအလုံးအလုံးဖြစ်အောင်ဆုစီပေးတဲ့အဝိဇ္ဇာဆိုတဲ့အမှန်မသိတဲ့အိမ်အထုတ်ကိုလည်းဖျက်ဆီးပစ်လိုက်ပြီဟောဒီထဲမှာကိလေသာတွေကြီးပဲပယ်တယ်ကံကိုပယ်တာမပါဘူးเนาะဒီကိလေသာတွေကိုဖယ်လိုက်တဲ့အခါကျတော့ဘာတွေ့တော့ဆိုဝိသင်္ခါရကတံစိတ်တံတဏှာနံခယမစ္ဆကာသင်္ခါရတွေကင်းတဲ့နိဗ္ဗာန်ကိုအာယုပြုတ်လိုက်တာအာယုပြုတ်နိုင်တဲ့အဆင့်ရောက်သွားပြီကိလေသာတွေကိုဖယ်ရှားလိုက်နိုင်တယ်ဒါကြောင့်မို့ကိလေသာတွေကိုဖယ်ရှားနိုင်တဲ့လက်နဲ့ကိုရလိုက်တာအဲ့ဒါပါလေဆိုရင်အရတ္တမဲ့ပဲဖြစ်တယ်နော်ကိလေသာအာလုံးကိုရှင်းပြနိုင်တဲ့အရတ္တမေတဏှာတွေလုံးဝကုန်ဆုံးသွားအောင်ဖယ်ရှားနိုင်တဲ့အရတ္တမေဆိုရဲအစွမ်းထက်တဲ့ဟာကိုဒီကနေ့ငါရလိုက်ပြီလို့ဥဒံကျူးတဲ့ဂါထာကိုအနေကစားတင်တယ်လို့သူပြောတာနော်အဲ့ဒီအနေကစားတင်တဲ့ဂါထာကိုရွတ်ဆိုပြီးတော့ဘုရားကိုပူဇော်ကြတယ်အဲ့တော့ဆိုလိုတာကဘဝတစ်ခုဘာကြောင့်ဖြစ်နေလဲဆိုတာအဖြေထုတ်တဲ့အခါမှာတဏှာဥဆောင်တဲ့ကိလေသာတွေအဝိဇ္ဇာနဲ့တဏှာဥဆောင်တဲ့ကိလေသာတွေကဘဝတစ်ခုဖန်တီးနေတာဖြစ်တယ်အဲ့ဒီအဝိဇ္ဇာနဲ့တဏှာဥဆောင်နေတဲ့ကိလေသာတွေကိုအရတ္တမဲ့နဲ့ပဲဖယ်ရှားလို့ရတယ်ဖယ်ရှားလိုက်မယ်ဆိုရင်ကြံတဲ့အရာတွေအလုံးဟာလုံးဝအကျိုးပေးနိုင်ခြင်းကံတရားတွေဟာလုံးဝအကျိုးပေးနိုင်ခြင်းမရှိဘဲနဲ့ချုပ်ဆုံးသွားမှာဖြစ်တယ်ဆိုတဲ့ဒီသီဝရီကိုမြတ်စွာဘုရားဟောကြားတာပဲဖြစ်တယ်လက်တွေ့အလုံးလို့လို့ရတဲ့ခြင်းတရားဝိပဿနာတရားကိုခြင်းချင်ရုပ်ကိုအထုတ်ခြင်းဖြင့်အမှန်သိတယ်အမှန်သိသည့်အတွက်ကြောင့်တွေ့တာမှုတွေကိုဖယ်နိုင်တယ်အမှန်သိတဲ့ဉာဏ်နဲ့တွေ့တာမှုတွေကိုဖယ်လိုက်တယ်တွေ့တာမှုတွေဖယ်လိုက်တော့ဇန်နေကိလေသာတွေလည်းအလုံးကုန်ဆုံးသွားတယ်ကိလေသာတွေကုန်ဆုံးသွားသည့်အတွက်ကြောင့်ကံတွေဟာလည်းပဲ isolated လုပ်ပြီးတော့เนาะအလုံးမဖြစ်တော့ဘူးဒီအချိန်မှာဘဝဆိုတာပြတ်ဆဲသွားတယ်နိဗ္ဗာန်ဆိုတော့မျက်မှောက်ပြုလို့ရသွားပြီလို့မြတ်စွာဘုရားဟောကြားလို့ရင်ဖြစ်တယ်တရားချက်ကသုရဇင်ပရိသတ်ပေါင်းတို့မြတ်ဗုဒ္ဓရဲ့နိဗ္ဗာန်တန်တရာဝဂမလွတ်သေးသမျှကြုံတွေ့ရတဲ့ဒုက္ခတန်တရာဝဂလွတ်လို့ရရှိလာတဲ့ဒုက္ခရဲ့လွတ်ငြိမ်မှုအငြိမ့်ဓာတ်ဆိုတဲ့နိဗ္ဗာန်အဲ့ဒီနှစ်မျိုးကိုသဘောပေါက်နားလည်ပြီးအကြောင်းတရားတွေကိုဖယ်ရှားပြီးအကြောင်းကိုတတ်ခြင်းအားဖြင့်အကျိုးတွေအလုံးရဆိုင်သွားတယ်ဆိုတဲ့အနေထားကိုရရှိအောင်မှန်ကန်တဲ့နိလန်းဖြင့်တို့ရတွေစ조사အထောက်ကြအောင်မှာဖြစ်တယ်လို့ကိုစီကိုစီသတိထားပြီးမြတ်ဗုဒ္ဓဤမစ္စိမပฏิဝရလမ်းကြောင်းအတိုင်းရှောက်လန်းကတန်တိဒုက္ခထာဝရအငြိမ့်တ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါစေကုန်သတည်းမေတ္တာပို့ရအောင်တတ္တဝါများစွာတတ္တဝါများစွာဒီယံกว่าဒီယံกว่าချမ်းသာကြပါစေ
ချမ်းသာကြပါစေ
တတ္တဝါများစွာ
တတ္တဝါများစွာ
ဒီယံกว่า
ဒ
ီ
ယံ
กว่าချမ်းသာကြပါစေ
ချမ်းသာကြပါစေ
မေတ္တာရေးချမ်းမေတ
္တာရေးချမ်း
သုံးငါဖြံရင်ကြံကြပါစေရင်ကြံကြပါစေမေတ္တာရေးချမ်းမေတ
္တာရေးချမ်း
သုံးငါဖြံ
သ
ု
ံးငါဖြံ
ရင်ကြံကြပါစေ
ရင်ကြံကြပါစေ
သက်ရှိချမ်းမာ
သက်ရှိချမ်းမာ
စိတ်ချမ်းသာ
စိတ်ချမ်းသာ
လူရဆန္ဒပြည့်ပါစေ
လူရဆန္ဒပြည့်ပါစေ
သက်ရှိချမ်းမာ စိတ်ချမ်းသာ
စိတ်ချမ်းသာ
လူရဆန္ဒပြည့်ပါစေ
လူရဆန္ဒပြည့်ပါစေ
ဓမ္မောတရံပိဝိတဝါဏဝိသာတဗ္ဗေတပုဟတာအဇရမရာတိတိဘဝံနိဗ္ဗာန်ံယန္တုသာရောဓမ္မောတရံလောဘတောသမောအစိတ်တော်ကင်းမြောက်ကြည်ဧတရားစေကိုပိဝိတဝဝန္တာရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိသတဗ္ဗေပူဇာခြင်းနောက်ကိလေသာစေတောက်ဟုသမျှတို့သည်တမှုဟတာပိဉ္စဘက်တွင်ရေဝတိန်တကဲ့သို့ကင်းစင်လွင်ပြောင်းပေမြောက်အောင်ပယ်ဖြောင်းအကုန်သည်ခွန်တူစင်စင်မသွေဖြစ်ကြပါစေကုန်တည်းအစရမရံအိုခြင်းလည်းကွာနာခြင်းလည်းကင်းသိခြင်းလည်းရှင်းထသောတိတိဘဝကိလေသာဟုပုခသိင်ကိဉ္စရာအစဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်အေးမြို့တော်သို့သာရဝတရားချစ်ခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယန္တုပါရမီအဆင့်ဆင့်မြင့်နေမြင့်၍မလင့်ပုံသေးဆက်ရောက်တော်မူကြပါစေကုန်တည
်းရွှေသေးစွာလျှောက်ထားပါသည်ဆရာတော်အရှင်သူမြတ်ဖေဟံဆက်လက်၍ဓမ္မပူဇာအလှတော်ငယ်များစက္ကန့်လူရန်ချင်းအစီအစဉ်ရကျေးဇူးတော်ရှင်ဘာမောက်ကားချုပ်ဆရာတော်ဖေဟံကြီးသီလကုံတမာရီကုံပညာကုံတို့အာယုံပြုလျက်တရားတော်ကိုပူဇော်သည့်အနေဖြင့်လှူဒန်းကြပါသောဓမ္မပူဇော်အလှူတော်ငယ်များအားကပိယကာရကမတဆင့်လှူဒန်းဆက်ကပ်ခွင့်ပြုတော်မူပါဖျား။ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးကပိယကာရကအဖြစ်ဦးကျော်သိန်းမှဆောင်ရွက်ပေးပါရန်လေးစားစွာပန်ကြားပါရရှင်။ဓမ္မပူဇော်အလှူတော်ငယ်များဆက်ကပ်လှူဒန်းခြင်းအစီအစဉ်ရပထမဦးစွာမတိအလှူရှင်များဖြစ်ကြပါသောနှစ်ဖန်မိဘများအမှုထား၍ကွယ်လွန်သူဦးလားမြင့်အားရည်စုကဇနီးတော်မြတ်မြတ်၏ဦးအောင်မိုးကျော်ဇနီးတော်မမထွန်းတမီးပွင့်ခေါ်များပွင့်ဖြူတားမောင်ကျော်ထက်မိသားစုဦးတင်အောင်လွင်ခေါ်ကိုကျွန်းလင်းတို့မှယောဂဗယကင်းပါချမ်းသာ၍ကျန်းမာသက်ရှိရပါစေခြင်းဘေးရန်ခတ်သိမ်းကင်းငြိမ်အေးချမ်းစေရန်လို့ငါကျေးဇူးတော်ရှင်ပေါမခကျိုဆရာတော်ဘုရားကြီးစေဝါကုသရာတွင်အဆက်ရအသုံးပြုနိုင်ရန်အတွက်မတီဓမ္မပူဇာအလှူတော်ငွေစင်ကာပူဒေါ်လာ3000နှင့်ကျက်ငွေ5000ဥလားမြေအားရေစုရေဒေါ်မမရေးနဲ့သာသမီမြေတစုမှဓမ္မဝဇာအလှူတော်ငွေအချက်တသိန်း။ဥအောင်မိုးကျော်ဒေါ်မမထုံးအမှုပြုသော Grand Royal Group ဝန်ထမ်းမိသားစုများမှမတီဓမ္မဝဇာအလှူတော်ငွေအချက်18,500။အင်ယာလန်18မြေဆောင် ABC မိသားစုမှဓမ္မဝဇာအလှူတော်ငွေအချက်တသိန်း15,000စုစုပေါင်းမတီဓမ္မဝဇာအလှူတော်ငွေ23,150နဲ့စင်ကာပူဒေါ်လာ3000အားမတီလူရှင်မိသားစုမှစက္ကန့်လူရန်ပေးပါရန်ဖိတ်ကြားပါရရှင
t a t u t a
စနေရွေကွယ်လွန်သူနှစ်ဖန်မိဘများအားရည်စူး၏ဦးသိန်းဝင်းဒေါ်သူစာတော်သားကိုကိုမြတ်ဖုံးကျော်တမီးမဆုမြတ်မောမိသားစုမှယောဂဗေယကင်းပါချမ်းသာ၍ကျန်းမာသက်ရှိရပါစေခြင်းအကျိုးလို့ငါကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးထံသို့ဓမ္မပူဇာလှူတော်ငွေကျပ်5သိန်းအားနိဗ္ဗာန်ကိုရည်မှန်းလျက်ဆက်ကပ်လှူဒန်းပေးနိုင်ပါရန်ဖိတ်ကြားပါရရှင်
Tattu, tattu, tattu.
Senayuin napato mi bamya amutari. Utanzo u domomo ang. Tami shon la wanchu ta pongji bai. Eva Recruit Company Limited. Sewa, sawaji gong. Sawajigong pun yang wemha, terma busa luaran wajah seding asa ke luaran bini mayan pija parasin.
Tatu, tatu, tatu.
Selingui Academy Shuitan Zen Long M Yodagong Samuzoma, the Mabuza Lurang with Jang Adi Asaka Luran Bina Maya Pija Parishin.
Tattu, tattu, tattu.
Selingui, napato mi bamya amutari. Ujai donyonyo mo mitazu donogoma. Tamabuza alirongwe jatongi a sakat lurenbina maya pija parishin.
Tattu, tattu, tattu.
Selingui, mesin lekai cimi naima, dama busali rongwe jadate. Mepupu kama yuma US dollar ngaze. Mepuipui yangi ma US dollar tersendi. Alu rongwe jad natau. Mejuju ma, dama busali rongwe jadau nau susu bau tete ngadau ne US dollar chau se a sakal luren bine maya pija parishin.
Tattu, tattu, tattu.
Selingui, umi yang tinggal itu, tak mau tosin u, tapi masih yang mau minta semua. Tama usah lirong wajah, datang asa keluaran bini maya pija parishin.
Tattu, tattu, tattu.
Selingui, napato mi bamya amutari. Kojo mento menunu kenoma. Mingala tatan tau nipi timepsi. Dama busa lirongi cet tatin asa ke luran bini maya pija parishin.
Selingui,
kula nan san san tay mitazu, la mitazu miao de goma. Tama busa lirong weja tatin a sakat luran bini maya pija parishin.
Tattu, tattu, tattu. Tattu, tattu, tattu. Tattu, tattu, tattu.
Tiana berita bantu orang nusin. မိခင်ကြီးတော်မင်းမြအမှုထမ်း၍ကွယ်လွန်သူဖခင်ကြီးဥဆောင်ဝင်ကွယ်လွန်သူခေမုံဥအောင်ဇေယျဥတော်အားရည်စွေ၏စနီးတော်မှုမှုခိုင်းလှိုင်းမြို့နယ်မှာဓမ္မပူဇာအလှူတော်ငွေ
69,000 တာတူတာတူမင်္ဂလာပါဆရာတော်အရှင်သူမြတ်ဖေဟာယနေ့ပြုလို့လှူရန်ကြပါသောကောင်းမှုကုသိုလ်ဖို့တော်အားမြားတော်အမြားထပ်တူထမ်းမြညီလူညီမြရကြပါယံတာထုနုမောဒနာခေါ်ဆွနိုင်ရန်အတွက်ရေဆက်သွန်ချအမြတမ်းပေးဝေမိအစီအစဉ်ဖြစ်ပါလေဖေဟာကျေးဇူးတော်ရှင်ဆရာတော်ဖေဟာကြီးမှာချီးမြှင့်ပေးသနာတော်မူပါယံယူသိလေးမြတ်စွာလျှောက်ထားအပ်ပါလေဖေဟာ
အလုံးစကြမယ်အရှင်ဘုရားအရှင်ဘုရားဓမ္မအတိညာဓမ္မအတိညာရရှိမသာလင်ရရှိမသာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်မျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာဓမ္မအတိညာရရှိစေရန်ရရှိစေရန်ရှိတန်ကြလျေ
ဘာသဘင်ဆင်းရဲခြင်းပါပြုလို့ကြွ၍အမတဒါနာဓမ္မဒါနာဓမ္မဒါနာတရားအလှူတော်ကိုပြုလို့ကြွပါကုန်၏တရားတော်မြတ်ကိုယုတ်သိလေးမြတ်စွာမမတ်သာသာ อายุทาเลยทาจาจาบาโกอิทาจาบาโกอิเตยรอเมกโกเตยรอเมกโกตัตตะวะวุฒุสุสุโรภิญสุสุโรภิญกุโสจาบาโกอิกุโสจาบาโกอิยะนิยะคุอาทุปิโลจายะโตอาทุปิโลจายะโตเตยหอยะจิน ธรรมเทศนาธรรมเทศนาเตยานายะจินเตยานายะจินธรรมตวนาธรรมตวนาเตยาโดโกเตยาโดโกเปลุยะจินเปลุยะจินธรรมดานาธรรมดานาเตยาโดโกเตยาโดโกกุโสยะจินกุโสยะจินธรรมปูชาธรรมปูชาคุโตสีรณาคุโตสีรณาญาญาโดติ ทุกขขะเตชุญญิยมังยะนิพพานิอจองทอบังผิดบาสีตาผิดบาสีตาရှင်พยาอีกัมมุอีกัมมุอีอโพภากะโกอโพภากะโกอมิอภาอมิอภาอโพภาเสยธรรมมาสาวิ ဘာသူကဘာသာဘာသူကဘာသာလူနဲ့မြမလူနဲ့မြမတတဝမြတို့အားတတဝမြတို့အားမြမြဝေငှပါကုန်၏ကုသိုလ်အမြကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှစ်ဖြာကိုစိတ်နှစ်ဖြာချမ်းသာကြသည်
ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်း